ဒီနေ့သာသနာတော်နေ့2560ခုနှစ်ကောဇာတက္ကသိုလ်1389ခုနှစ်ကကြုံလာဇာ5ရက်2019ခုနှစ်လေးလပိုင်း30ရက်တနင်္ဂနွေနေ့ညကြံခါကာလမှာစင်ကာပူနိုင်ငံမောဂဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးပြပအဖွဲ့ခဲ့တဲ့တစ္ဆာပါရမီဓမ္မရိတ်တာမှကြီးမှုပြီးတော့ဆင်ရင်ကျင်းပါကြတဲ့သုံးရတာနေ့အလုပ်ပေးတရားစခန်းနဲ့နှစ်ရတာညကြံဓမ္မဒါနဓမ္မပူဇာတရားပွဲတွေမှာဒီကနေ့ဒုတိယညတရားဒေသနာများကိုနာယူကြည့်ညိုကြဖို့အချိန်ရောက်ရှိလာပြန်ပြီပေါ့နော်အဲ့တော့ဦးဇင်းတို့ဒီကနေ့ညပေးတဲ့ပေါင်းသူတော်ကောင်းတို့ကိုဟောမယ်လို့ပြောထားတာကပါဝေတ္တဗတရားနော်မင်းညကပြောခဲ့တာကပဟာတ္တဗတရားပါတဘာဆိုတာပေစာပြရမယ်ဖဲပြရမယ်နော်ကဲกว่าတော့အောင်လို့ရမယ်တရားများအကုသိုလ်တရားများကိလေသာတရားများအတောတရားများအဲ့ဒါမနေ့ကဘယ်ပုံပဲနည်းဖဲရှားကြမလဲဆိုတာကိုအတဝတုတ်တန်ကိုအခြေခံပြီးတော့နာယူကြည့်ညိုခဲ့ကြပြီနော်အဲ့ဒီကနေ့ပွားများကြရမယ်တရားပါဝေတဘတရားအဲ့ဒါကိုအရင်တော့ဘာဝနာတုတ်တံဆိုတာကိုအခြေခံပြီးတော့ပြောရမယ်။ဓမ္မစကြာပါဠိတော်မှာတော့မဂ်ကင်၈ပါးသည်ဘာဝေတ္တဗမိမိတဏ္ဍာမှာများလာအောင်ပွားရမယ်တရားဖြစ်တယ်လို့အဲလိုကိစ္စဉာဏ်အနေနဲ့မြတ်စွာဘုရားဟောတာတာဒေသပေါင်းသူတော်တို့အလုံးနားလည်ထားကြပြီသားနော်။ဒုက္ခခတိငြိမ်းဖို့အတွက်မဂ်ကင်၈ပါးဆိုတဲ့အကျင့်မြတ်ကိုကျင့်ဖို့မှတပါးတခြားလမ်းမရှိဘူးပေါ့တော့ဒုက္ခငြိမ်းငြိမ်းရတဲ့ပုံကိုယ်တွေအတွက်မဂ်ကင်၈ပါးသည်ကျင့်သုံးရမယ်ပွားများရမယ်တော့နိလန်ဖြစ်တယ်ဆိုတာအလုံးနာလဲထားတယ်တကယ်တော့ဘာဝေတ္တပွားများတဲ့တရားဆိုတာမဂ်ကင်၈ပါးတွေမကပါတော့ကုသိုလ်ကောင်းမှုမှန်သမျှသည်ပွားများတဲ့တရားပါပဲဘုရင်တို့ဘာဝနာတုတ်တန်ထဲမှာပွားများရမယ်တရားဟာဘာတွေလဲလို့မြတ်စွာဘုရားအသေးစိတ်ညွှန်ပြတဲ့နေရာမှာပရိပက္ခိယတရား39ပါးသည်ပွားများရမယ့်တရားလို့အဲ့ဒါလို့ဟောပါတယ်ဟုတ်လားတဲ့ဒီကနေ့တရားဓမ္မတို့ဥယျာဉ်တို့တရားဘာဝနာလုပ်ငန်းကိုစူးစမ်းအထောက်တရားတဲ့နေရာမှာတော့အခြေခံကစပြီးတော့နည်းနည်းလေးဥယျာဉ်ပြောကြည့်ခြင်းနဲ့ပေါ့ဘာကြောင့်ဒီတရားဘာဝနာလုပ်ငန်းကိုစူးစမ်းကြရတာတို့တော့မိမိခန္ဓာမှာဖြစ်ပေါ်နေတဲ့ဒီသဘာဝတရားတွေကိုဘယ်နှကြောင့်တလက်ဆက်တတိထားဖို့အထောက်နေကြရတာတို့ကြည့်ရချက်ကတခုတည်းပြောမယ်ဆိုရင်ဒီခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိဖို့မြင်ဖို့ပါပဲဟုတ်လားပညာကိုရဖို့အတွက်ဒီတရားဘဝနာလုပ်ငန်းကိုကြိုလာကြရတာဟုတ်လားတရားဓမ္မတို့ဥရှင်တို့တွေကကိုယ့်ဘဝကိုယ့်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိနိုင်ကြသေးဘူးမမြင်နိုင်ကြသေးဘူးသိတယ်မြင်တယ်ဆိုရင်လည်းအလွန်နေပါတဲ့အတိုင်းအတာလောက်ပဲသိတယ်မြင်တယ်အစီအမဲရှိသေးအောင်တကယ်ကြီးကြီးဝါးဝါးသိမယ်ဆိုလို့ရှိရင်ဒီခန္ဓာဟာတွေ့တာမေမောစရာဘာမှမရှိဘူး။ဖို့တွေ့တာမေမောမှုရှိနေတာကိုထောက်ဆသွားခြင်းခန္ဓာရဲ့အကြောင်းကိုကြီးကြီးဝါးဝါးမသိကြသေးဘူးဆိုတာကိုနားလည်နိုင်တယ်။မပြေးတော့လဲကံရရှိဆိုတဲ့ဗမာစကားလုံးပေါ့ဟုတ်လား။တွေ့တာမှုမေမောမှုရှိနေတာကိုထောက်ဆသွားခြင်းဒီခန္ဓာရဲ့မကောင်းတဲ့သဘောဝါကိုတကယ်နားမလည်ကြသေးလို့ခန္ဓာရဲ့အကြောင်းကိုတကယ်သိရင်တွေ့တာမေမောမှုဆိုတဲ့နတ္တနာဥပါဒံဆွဲလမ်းမှုဟာချုပ်မှာပဲဆွဲလမ်းမှုချုပ်လို့ရှိရင်လွန်မြောက်မှုဆိုတဲ့ချမ်းသာဟာတရားဘုရားဟုတ်တယ်မဟုတ်လားဒါကြောင့်လွန်မြောက်မှုဆိုတဲ့ချမ်းသာအစ်စ်မှန်ကိုဘာလို့မရသေးတာတုံးလို့မေးရင်ဆွဲလမ်းမှုမกินသေးလို့ကိုယ်ခန္ဓာပေါ်မှာဆွဲလမ်းထားတာရှိတယ်သူတစ်ပါးခန္ဓာရဲ့ပေါ်မှာဆွဲလမ်းထားတာတွေလည်းရှိတယ်ဟောဘာလို့ဆွဲလမ်းတာတုံးလို့မေးရင်မှန်မှန်ကန်ကန်မသိဘူးတကယ်ပညာမထက်မြက်ကြသေးလို့နော်အဲ့တော့အဲ့ဒီပညာထက်လာအောင်တွတ်တက်လာအောင်ဒီတရားဘာဝနာလုပ်ငန်းကိုကြိုးစားကြရအောင်ဟုတ်ရဲ့လားအဲ့တော့ဒီခန္ဓာရဲ့အကြောင်းကိုသိတဲ့မြင်တဲ့နားလည်တဲ့သဘောကိုပညာဆိုတာလည်းပဲပေးတဲ့အလုံးနားလည်ထားကြပြီလားအဲ့တော့ခန္ဓာရဲ့အကြောင်းကိုသိခြင်းနဲ့ဆိုရင်ဒီခန္ဓာရဲ့သဘာဝကိုပဲသတိထားဖို့အရေးကြီးလိုအပ်တယ်သူ့အကြောင်းကိုသိခြင်းသူ့ကိုဂရုစိုက်ပြီးတော့ကြည့်ရမယ်ဒါသဘာဝပါပဲဟုတ်တယ်မဟုတ်လားတခုခုကိုနားလည်ခြင်းနဲ့ဆိုရင်အဲ့ဒီကိစ္စကိုတော့နားလည်အောင်ဘာလို့လဲစူးစမ်းရမှာเนาะဆွေကြပါစို့ယူပါဗေဒပညာရှင်များ ဒီရုပ်ရဲ့တဘာဝကိုကိုယ်ကျန်စိတ်ဖြာဝေဖန်ပြီးတော့သိကျင်တဲ့မြင်ကျင်တဲ့နားလည်ကျင်တဲ့ဆိုရင်အဲ့ဒီရုပ်ကိုပဲဘာလို့ရတော့နားလည်အောင်ကြိုးစားတာပဲခန္ဓာရဲ့အကြောင်းကိုသိကျင်တဲ့ဆိုရင်ဒီခန္ဓာကိုပဲနားလည်မှုရှိအောင်တတိနဲ့ဝရိယနဲ့ပါဠိဖြစ်နေတယ်လေသူ့ရဲ့ဖြစ်စဉ်ရဲ့ပုံမှာတလဲကျတတိထားပြီးတော့နေရတယ်ပေါ့ဒါကိုပဲတရားဘာဝနာလုံငန်းကိုကြိုးစားအထ ဒီဉာဏ်ပညာကိုရရင်ဘာဖြစ်မှာတော့ပြောခဲ့ပြီစိမ္မံနဲ့အတိဉာဏ်ကိုဒါတကယ်ရမယ်ဆိုလို့ရှိရင်ဆွဲလန်းမှုကင်းပြီးတော့လွန်မြောက်မှုချမ်းသာကိုရမှာပဲဒါကအထွတ်အထိပ်ချမ်းသာပေါ့နော်အဲ့ဒါလိုလွန်မြောက်မှုချမ်းသာကိုမရသေးခင်မှာအဲ့ဆိုလိုတာကသစ္စာ၄ပါးကိုနော်အရိယာမဉ္ဇဉ်ဘုညာတို့ဖြင့်ထွင်ပေါက်ပြီးတော့မတိနိုင်မမြင်နိုင်သေးခင်မှာဂျာကာလမှာလည်းပဲဒီပညာဟာအလွ ဆိုတာကတော့အထွတ်အထိပ်ကျမ်းစာကိုပြောလိုက်တာအဲ့ဒီကျမ်းစာကိုမရသေးခင်မှာလည်းပဲဒီခဏရဲ့အကြောင်းကိုတကယ်သိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အတွက်အကျိုးကျေးဇူးတွေအများကြီးရှိနေသေးတာပဲမြတ်စွာဘုရားကပညာပရိဟိနာတုတ်တံဆိုပြီးတော့ဣတိယပါဠိတော်မှာဟောထားတဲ့တရားဒေသနာတစ်ပုဒ်ရှိတယ်။အပြောထားတော့ဆိုတော့ဧဘိခဝေသူပရိဟိနာယေအရိယာယပညာယပိဟိနာပုဂ္ဂိုလ်တဦးတယောက်ဟာတဲ့ကိုယ်ခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်လို့ဆိုတဲ့အဲ့ဒီအရိယာပညာတွေကိုမရဘဲနဲ့ဆုံးရှုံးသွားမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟာကောင်းကောင်းဆုံးရှုံးကြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့အလိုမြတ်စွာဘုရားဟောတယ်။ဘာဖြစ်လို့လဲတဲ့အကြောင်းပြချက်နှစ်ချက်ပေးတယ်ပညာရဲ့တန်ဖိုးကိုပို့ပြီးတော့ပေါ်လင်းလာစေဖို့အတွက်အဲ့ဒီပညာမရှိရင်ဘလို့ထိခိုက်မလဲဆိုတာကိုအရင်မြတ်စွာဘုရားပြောပြတာ။ပိုက်ဆံရဲ့တန်ဖိုးကိုပို့ပြီးတော့ပေါ်လင်းထင်ရှားလာအောင်ပိုက်ဆံမရှိရင်ဘလို့ရှင်းရလဲဆိုတာကိုပြောပြတယ်လို့မျိုးပေါ့။ပညာရဲ့တန်ဖိုးကိုပေါ်လင်းထင်ရှားလာအောင်ပညာမဲ့ရင်ပညာမရှိရင်ခန္ဓာအကြောင်းကိုတကယ်မသိရင်ဘလို့ဖြစ်မလဲဆိုတာကိုအရင်ပြောပြတာ။ဘလို့ဖြစ်မှာတော့နဲ့တိဋ္ဌိဒေဝတံမေဒုက္ခဝိရတိတဝိကာတံတဥပါယတံတပရိလဟံကာယတ္တပေရာပရမရဏဒုက္ခတိပါတိကင်္ခာနှစ်ချက်မြတ်စွာဘုရားပြောတာခန္ဓာရဲ့အကြောင်းကိုတကယ်မသိဘူးပညာတကယ်မရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာခုလောလောဆယ်လည်းပဲစဉ်းစားရနေရလိမ့်မယ်ဒိဋ္ဌိဒေဝတံမေအခုလောလောဆယ်ပစ္စကဒီဘဝမှာကိုပဲဒုက္ခဝိရတိစဉ်းစားရနေရလိမ့်မယ်လုံးလုံးရဲ့ဆင်းရဲတယ်ဆိုတာကိုမြတ်စွာဘုရားဘယ်လိုပုံဖော်ပြတော့တဝိကာတံဆင်းရဲခြင်းနဲ့တကွတဥပါယတံပင်ပန်းခြင်းနဲ့တကွတပရိလဟံပူလောင်ခြင်းနဲ့တကွဒုက္ခဆင်းရဲစွာဝိရတိနေရလိမ့်နေတယ်ဟောဒီခန္ဓာရဲ့အနိစ္စဖြစ်ပုံကိုမသိဘူးဒုက္ခဖြစ်ပုံကိုမသိဘူးအနတ္တဖြစ်ပုံကိုမသိဘူးတစ္ဆာလေးပါးကိုသိဖို့ဆိုတော့ပို့ပြီးတော့ဝေးသွားသေးတယ်ပေါ့နော်လက္ခဏာရဲ့၃ပါးမှမသိဘူးဝိပဿနာဉာဏ်မှမရသေးဘူးဆိုရင်တစ္ဆာလေးပါးကိုသိတဲ့အစဉ်ကအမြုံမနိုင်လေးပေါ့အဲ့လိုမြင်မာတဲ့ဉာဏ်ပညာတွေမရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာခုလုံးလုံးစည်ကိုပဲစဉ်းသင်ရရဲ့နေရမယ်ပင်ပင်ပန်းပန်းနေရမယ်ပူပူလောင်လောင်နေရမယ်ဆိုသုံးချက်ပြောတယ်တော့ဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိရင်စဉ်းစဉ်ရရဲ့နေရမယ်ပင်ပင်ပန်းပန်းနေရမယ်ပူပူလောင်လောင်နေရမယ်တစ်လုံးချင်းစီကိုအစဉ်ကစဉ်းစားကြည့်နေတယ်ဒါကအဓိကစိတ်ရခံစားချက်တွေကိုနားလေဖို့ဒီပညာမရှိဘဲနဲ့နေနေတယ်အမတ်တမဲ့နေနေတယ်ဆိုရင်များသောဖြင့်တရားတော်တို့ဦးဇင်းတို့ရဲ့စိတ်တရားအဆင်းရဲမှုရှိတယ်။တဝိကတံဆင်းရဲခြင်းနဲ့တကွ။တဥပါယတံပင်ပန်းခြင်းနဲ့တကွ။ပင်ပန်းနေမတတဘူးတဲ့။တော့တတောင်တတ။အဲ့လိုလေးနော်တကယ်ကိုဇိန်ကလေးနဲ့ဟုတ်လားနေရတာကောင်းလိုက်တာဆိုတဲ့အနေအထားမျိုးနဲ့နေနေရတာမဟုတ်ဘူးတဲ့။ရတာကိုရှင်ရမန်းသိဖို့လိုတယ်ပင်ပန်းတာကိုပင်ပန်းမန်းသိဖို့လိုတယ်နောက်ထပ်ပြီးတော့သင်ရှားအောင်ပြောတယ်တပရိလာဟံပူလောင်မှုနဲ့တကွာများလာပြီအပညာမရှိလို့တစ်ဖက်ကကိလေသာကများလာပြီမမောမှုများလာတယ်မကျဉ်းနှံ့မှုများလာတယ်ဆိုရင်ဒီစိတ်နှလုံးကမခံနိုင်တော့ပူလာတယ်လောင်လာတယ်အဲ့ဒီပူလောင်မှုနဲ့နေရမယ်ပညာမရှိရင်တစ်ဖက်ကသူ့ရဲ့ဆန့်ကျင်ဘက်လောဘဒေါသမောဟကများလာသမြဲပဲဒီဘက်ကပညာကြီးလာရင်လောဘဒေါသမောဟကနည်းသွားသမြဲပဲ။ဒါကြောင့်တောင်မျိုးဆိုလိုဘုရားကြီးကတရားဘာဝနာအထောက်ကြတဲ့ပုဂ္ဂိုလ်များ ကိုကိုကိုအကောင်းဆုံးတရားစစ်တဲ့နေ့ကတော့ငါဒီလုံငန်းကိုလုပ်ပြီးတဲ့နောက်မှာဘယ်လောက်လူချင်းမမောမှုနေသွားလဲဘယ်လောက်မကျေနပ်မှုစိတ်တိုင်းမကြမှုတွေနေသွားလဲဘယ်လောက်မမနာတွေနေသွားလဲဒါစီစစ်ကိုတရားရတယ်မရဘူးဆိုတာသူများအသိနိုင်တဲ့ကိစ္စမဟုတ်သူများဆုံးဖြတ်တာကိုခန္ဓာကိုယ်ကအတိဘယ်ကအလွန်မဲ့နေကိုကိုကိုသိနိုင်တာပဲလေဟုတ်တယ်မဟုတ်လားငါဘယ်လိုဖြစ်နေတော့စဉ်းစားပေါ့ဟ လို့နားလည်ဖို့လိုတယ်။နောက်လုပ်ငန်းမှာတော့ဘာပြစ်မှမရှိဘူး။နောက်ဒီလုပ်ငန်းကိုလုပ်လို့ရှိရင်ဒီအကျိုးကျေးဇူးကရကိုရမှာဒီအကျိုးကျေးဇူးမရဘူးဆိုရင်ဒီလုပ်ငန်းကိုကိုထိအောင်မလုပ်ဘူးဆိုတာကအဖြစ်ထွက်နေတယ်။ဟုတ်တယ်မဟုတ်လားဗျ။အေးဒါကြောင့်မလို့ဦးဇင်းတို့ပေးတဲ့ပေါင်းတဲ့ပေါင်းတို့ဒီပညာချွတ်တဲ့တဲ့ပုံကောစင်တင်ရဲနေရမယ်။ပင်ပင်ပန်းပန်းနေရမယ်။ပူပူလောင်လောင်နေရမယ်တဲ့။ဒီပညာမရှိတဲ့အချိန်မှာကိုယ်စိတ်ဘလို့ဖြစ်နေလဲဆိုတာကိုအမိကလေးဖန်ဖန်ကြည့်အောင်ဒီ၃ချက်တည်းကတစ်ချက်ချက်ဖြစ်နေတာကိုတွေ့ရလိမ့်မယ်။နောက်ဆင်းရဲနေတာလည်းတွေ့နိုင်တယ်။ဆင်းရဲအကြီးကြီးတော့ဟုတ်ချင်မှဟုတ်မယ်ရော။ဟုတ်လား။ပင်ပန်းနေတာကိုတွေ့ရလိမ့်မယ်။နောက်ပူလောင်နေတာကိုတွေ့ရလိမ့်မယ်။ဒါကြောင့်မြတ်စွာဘုရားကပညာချွတ်တဲ့ရင်တကယ်ထိရောက်တကယ်ထိခိုက်တယ်လို့ပြောတာ။ဒါတည်းမကဘူးတဲ့ဒီပညာမရှိလို့ရှိရင်ကာယတ္တပေရာပရမရဏဒုက္ကတိပါတိကံခခန္ဓာကိုယ်ကြီးကပျက်စီးခြင်းကြောင့်လို့ပျက်စီးရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာယုံညံ့တဲ့ပူလောင်တဲ့ဆိုးဝါးတဲ့ဘဝတွေကိုရောက်သွားဖို့အတွက်မျှော်လင့်အပ်တယ်မကောင်းတဲ့ဘဝကိုရောက်အောင်မေတဲ့အဘလို့မကောင်းတဲ့ဘဝကိုရောက်ကြတာတော့မကောင်းတဲ့ဖြင့်သေးလို့မကောင်းတဲ့ဘဝကိုရောက်ရတာနောက်ဒုတိယဘဝကောင်းတဲ့ဘဝကိုရောက်ခြင်းမကောင်းတဲ့ဘဝကိုရောက်ခြင်းဆိုတာကဒေဂန်ဒီစိတ်အနေထားပေါ်မှာအဓိကမူတည်တာကိုပူပူလောင်လောင်တည်ရင်ပူပူလောင်လောင်နေရတဲ့ဘဝတွေကိုရောက်မှာပဲပင်ပင်ပန်းပန်းစင်စင်ရဲတည်ရင်ပင်ပင်ပန်းပန်းစင်စင်ရဲနေရတဲ့ဘဝတွေကိုရောက်မှာပဲဘာဘူးလို့မကောင်းတဲ့ဖြင့်တည်ရတာတော့လို့မေးရင်အဖြေကမကောင်းတဲ့ဖြင့်နေခဲ့လို့ဆိုတာလာထွက်တယ်သို့တော့ကအသိဉာဏ်ပညာမရှိတော့ဘဝမှာစင်စင်ရဲရဲပူပူလောင်လောင်ပင်ပင်ပန်းပန်းနေရတယ်လို့ပြောရတယ်နော်အဲ့ဒီအနေအမျိုးကြီးနဲ့ပဲကာလရှိကြဆိုတာနေသွားမယ်ဆိုရင်တည်ရင်အဲ့ဒီလိုအနေထားမျိုးနဲ့ပဲတည်သွားဖို့ပဲအလားအလာရှိတယ်ရသဗျာပြီးတဲ့ဥမာတစ်ခုရှိတယ်ကတောင်ဘက်ကိုင်းနေတဲ့တစ်ပင်ကိုခုတ်လိုက်ရင်တောင်ဘက်ပဲလဲသွားတယ်ဒါတဘာဝနဲ့နော်ရောက်ဖက်ရောက်ဖက်ကိုင်းနေတဲ့တစ်ပင်ကိုခုတ်လိုက်ရင်ရောက်ဖက်လဲသွားမယ်အဲ့တော့ပြောချင်တာကဒီဉာဏ်ပညာချွတ်တဲ့တဲ့ပုံကိုရအခုလဲစင်းနေရဲ့ပင်ပင်ပန်းပန်းပူပူလောင်လောင်နေရလိမ့်မယ်နောင်လည်းပဲစင်းရဲတဲ့ပင်ပန်းနဲ့ပူလောင်တဲ့ဘဝတွေကိုရလိမ့်မယ်တဲ့ဒါကြောင့်ဉာဏ်ပညာချွတ်တဲ့တဲ့ပုံကိုရဘဝမှာကောင်းကောင်းဆုံးရှုံးကြတဲ့ပုံကိုရဖြစ်တဲ့ဒါကပညာရဲ့တမိုးကိုပေါ်လွင်ဖို့အတွက်ပညာမရှိရင်ဖြစ်ရတဲ့အနေအထားကိုအရင်ပြောတာပေါ့နော်အဲ့တော့ပညာရှိမယ်ဆိုရင်တော့အဲ့ဒီပုံကိုယ်တွေကဘဝမှာမဆုံးရှုံးရတဲ့ပုံကိုယ်တွေဖြစ်တယ်တဲ့ဟုတ်လားဘာဖြစ်လို့တော့သူကြတော့ဆန့်ကျင်ပဲပေါ့တေတိဋ္ဌိဝါဓမ္မေဒုက္ခဝိရတိအဝိကာတအနုပါယတအပရိလဟအဲ့ဒီအတိဉာဏ်ပညာရှိတဲ့ပုံကိုယ်ခန္ဓာရဲ့အကြောင်းကိုကောင်းကောင်းနားလည်တဲ့ပုံကိုယ်နော်အနေစာဒုက္ခအနတ္တကိုနားလည်တယ်သစ္စာလေးပါးကိုမြန်ထွန်းပေါက်ပြီးတော့သိမယ်ဆိုရင်တော့စိုးဝါးရမရှိပေါ့နော်အဲ့ဒီလိုအသိဉာဏ်နဲ့နာပြည့်စုံမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအခုလုံးလုံးစည်ဘဝမှာကိုပဲချမ်းချမ်းသာသာနေရမယ်။ဘယ်ပုံမလေးချမ်းသာမလဲတဲ့ချမ်းသာခြင်းကိုပုံဖော်ပြတယ်မြတ်စွာဘုရား။အဝိဂါတံဆင်းရဲခြင်းမရှိဘဲနဲ့အနုပါယတံပင်ပန်းခြင်းမရှိဘဲနဲ့အပရိလဟံပူလောင်ခြင်းမရှိဘဲနဲ့ဒုက္ခချမ်းသာစွာဝိရတိနေရလိမ့်မယ်။ဟော။အဲ့ချမ်းသာတယ်ဆိုတာကိုအဓိပ္ပာယ်၃မျိုးပြောတာနော်။မဆင်းရဲဘူးမပင်ပန်းဘူးမပူလောင်ဘူး။အစင်းရဘူးဆိုတော့နေရထိုင်ရတာကောင်းတယ်ပေါ့ဟုတ်လားမပင်ပန်းဘူးဆိုတော့နေရထိုင်ရတာတတ်တာတယ်တော့အစင်းပြေတယ်လိုက်လျောညီတွေရှိတယ်တော့စိန်ကြတယ်မပင်ပန်းဘူးဆိုတော့စိန်ကြတယ်ပေါ့ဟုတ်လားမပူလောင်ဘူးဆိုတော့ဘဝမှာငြင်းအေးတယ်ပေါ့ချမ်းချမ်းသာသာရှိတယ်အေးအေးဆေးဆေးရှိတယ်ပူပူဆာဆာမဟုတ်ဟုတ်လားအဲ့ဒီလိုမျိုးဆင်းရဲခြင်းမရှိဘဲနဲ့ပင်ပန်းခြင်းမရှိဘဲနဲ့ပူလောင်ခြင်းမရှိဘဲနဲ့ဘဝမှာချမ်းချမ်းသာသာနေရလိမ့်မယ်တဲ့ဘဝကြောင့်သာတကယ်သိရင်ဒါတွေမကဘူးတဲ့ကာယတ္တပေတာပရမရဏတုဂတိပါတိကင်္ခာတုဂတိပါတိကင်္ခာခန္ဓာကိုယ်ပျက်စီးခြင်းကြလို့ပျက်စီးရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကောင်းမွန်တဲ့ဘဝကိုလည်းရဖို့အတွက်တေချာပေါင်းမျှော်လင့်အပ်တယ်ဘာဖြစ်လို့ကောင်းတဲ့ဘဝကိုရတာတော့တေကာနေ့မှာကောင်းတဲ့စိတ်နဲ့တေလို့ကောင်းတဲ့ဘဝကိုရတာဒါအလွန်ရှင်းတယ်နော်ဘာလို့ဒီကနေ့မှကောင်းတဲ့စိတ်နဲ့တည်တာတော့ကောင်းတဲ့စိတ်တွေနဲ့အနေများတော့ဒီကနေ့မှကောင်းတဲ့စိတ်နဲ့ပေးရတာကို ကိုယ့်ရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာငါဘယ်လိုမှန်းသိရမလဲမသိဘူးလို့တွေးပြီးတော့ပူကြတာတွေရှိတယ်ဒီကိစ္စကပူလဲပူတဲ့တယ်လို့ဦးဇင်းထင်တယ်ငါအခုဘယ်လိုနေနေတာတော့ဆိုတာကိုကြည့်လိုက်ဖို့ပဲဒါကအနိစ္စဆုံးအဖြေကိုရနိုင်မယ်လို့ဦးဇင်းထင်တယ်ဟုတ်ရဲ့လား အေးဒါကြောင့်ကိုယ့်ရဲ့အနေထားလေးတွေကိုမပြင်မဲနဲ့တော့ကိုယ်လိုချင်တဲ့အနာဂတ်မျိုးရလာမှာမဟုတ်ဟုတ်ရဲ့လားဒါကြောင့်ဉာဏ်ပညာရဲ့စွမ်းအားဉာဏ်ပညာရဲ့အနေထားကိုမျက်စောပြအဲ့လိုဟောတာပညာရှိရင်အခုလည်းပဲချမ်းသာရမယ်အနာဂတ်ရေးလည်းစိတ်အေးရမယ်ဒါကအထုအထိပ်အရတ္တမညာအရတ္တပုံညာရပြီးတော့လွတ်မြောက်မှုချမ်းသာကိုမရသေးခင်မှာဟုတ်လားဒီဘဝလဲချမ်းချမ်းသာသာနေရမယ်နောင်လဲကောင်းမွန နော်ဒီကုသိုလ်ကောင်းမှုတွေကစွန့်ရည်တတိမြင်မာတဲ့အတွက်ကြောင့်နောက်နောက်ဆုံးမဲ့ဉာဏ်ပူဉာဏ်ကိုရဖို့အတွက်အများကြီးအထောက်ပံ့ကောင်းတွေကိုမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်ဒီပညာကိုရဖို့အတွက်တရားမတို့ဦးဇင်းတို့တွေကစိတ်အားထက်သန်တဲ့ပေါ့နော်အဲ့ဒီစိတ်အားထက်သန်မှုရှိဖို့အတွက်ပဲဒါဦးဇင်းတို့ကပြောတာဒါကြောင့်ပညာရှိခြင်းမရှိခြင်းဟာတယောက်နဲ့တယောက်ကြွားချမှုအကြီးဆုံးကိုပြပါဆိုရင်အဲ့ဒါကိုပဲပြတယ်တယောက်ချင်းစီမှာလည်းပဲကြွားချမှုအကြီးသေးကိုပြပါဆိုရင်အဲ့ဒါကိုပဲပြတဲ့နယ်လို့အရင်ထင်တယ်နောက်ဆိုကြပါစို့ပိုက်ဆံရှိတဲ့လူနဲ့ပိုက်ဆံမရှိတဲ့လူခေပညာတတ်တဲ့လူနဲ့မတတ်တဲ့လူနောက်အတ္တမူဝံကြောင့်မို့ချောင်းတဲ့လူနဲ့မချောင်းတဲ့လူကျမကြီးကောင်းတဲ့လူနဲ့မကောင်းတဲ့လူကိုထားတော့အများကြီးကွဲပြားခြားနားမှုဆန့်ကျင်ပတိလောကမှာရှိရဲ့နော်အဲ့ဒါတွေရဲ့ကွဲပြားခြားနားမှုကတကယ်တမ်းကဒီလောက်ကြီးမပြောပါလားဒီပညာရှိတဲ့လူနဲ့မရှိတဲ့လူရဲ့ကွဲပြားခြားနားချက်ကတော့ပြောလို့တယ်ဟုတ်လားဒါကတယောက်နဲ့တယောက်ရှင်းတာပေါ့နော်တယောက်နဲ့တယောက်ရှင်းတာတဲ့ကိုတယောက်တည်းကိုဟောက်ကိုရှင်းနေတာကတော့ပိုကောင်းမယ်လို့ထင်တာဟုတ်လားဘယ်လိုငါဟာငါအတွက်အကောင်းဆုံးဖြစ်မလဲဘယ်လိုငါနဲ့ဘယ်လိုငါရဲ့ကွဲပြားချက်ကအကြီးဆုံးဖြစ်မလဲနောက်အသိဉာဏ်ရှိတဲ့ငါနဲ့အသိဉာဏ်မရှိတဲ့ငါရဲ့ကွဲပြားခြားနားချက်ကအကြီးမားဆုံးဖြစ်မယ်လို့ထင်တယ်ပစ္စည်းရှိတဲ့ငါနဲ့ပစ္စည်းမရှိတဲ့ငါဒီလောက်ကြီးပြောလို့အောင်မထိုးဘူးဟုတ်လားဆွေမျိုးတိုင်းဝန်းရှိတဲ့ငါနဲ့မရှိတဲ့ငါဒီလောက်ကြီးပြောလို့အောင်မထိုးဘူးဒီအသိဉာဏ်ရှိရင်အကောင်းဆုံးနေလို့ရတယ်ဒီအသိဉာဏ်မရှိဘူးဆိုတော့ဘာတွေဘလို့ရှိစီဘာတွေဘလို့ဖြစ်ဖြစ်သိပြီးတော့မထိုးဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားဟောတတ်တာလေးတစ်ခုရှိတယ်နော်ဦးဇင်းအရင်ကြိုက်တဲ့တရားလေးကိုနောက်ခန့်ငင်ကစားပြီးတော့အပမထိကဧတာဘိခွေပရိဟာနေယရိတံဘောဂပရိဟာနေဟုတ်လားယဟန်တို့တဲ့လောကမှာဆုံးရှုံးခြင်းတွေရှိတယ်ဘောဂဆိုတဲ့ပစ္စည်းဥစ္စာဆုံးရှုံးတာရှိတယ်အဲ့ဒီဆုံးရှုံးမှုဟာအပမတ်တိကမပြောပါလောက်ဘူးအနည်းငယ်များပဲတဲ့အပစ္စည်းဆုံးရှုံးတယ်ဆိုတာဘာလဲတော့အနည်းငယ်များပဲပြောပါလောက်ဘူးတဲ့ဧတံပတိကိဋ္ဌံဘိခဝေပရိဟာနိနံယရိတံပညာပရိဟာနိဉာဏ်ပညာရဲ့ဆုံးရှုံးခြင်းကတော့အဲ့ဒါပြောပါလောက်တယ်တဲ့အယုတ်ဆုံးသောဆုံးရှုံးခြင်းလို့တောင်ပြောရမယ်ဧတံပတိကိဋ္ဌံဆုံးရှုံးခြင်းတကားထဲမှာအဲ့ဒီဆုံးရှုံးမှုဟာအကြီးကျယ်ဆုံးပဲတဲ့ဟုတ်လားပစ္စည်းဥစ္စာဆုံးရှုံးသွားတာမပြောပါတော့ဘူးအပ္ပမတ္တိကဒါနည်းနည်းလေးပါတဲ့ပါပါလေးပါပေါ့နော်ခေတ်စကားနဲ့ပြောရလို့ရှင်ဟုတ်လားအသိဉာဏ်ပညာဆုံးရှုံးသွားမယ်ဆိုရင်အေတံပတိကိဋ္ဌံအဲ့ဒါဆုံးရှုံးခြင်းလေးမှာအယုတ်ဆုံးပဲတဲ့အထိကိုက်ဆုံးပဲအနာဆုံးပဲကိုယ့်အတွက်ဟုတ်လားအဲ့ဒါလို့ဥစဉ်တို့ကြီးပွားခြင်းကိုလည်းအဲ့ဒီတိုင်ဟောတာပဲအပ္ပမတ္တိကဧတာဘိခွေဟုတ်တိယတိတံဘောဂဟုတ်တိအပြစ်ရှိဥစ္စာရဲ့တုတ်တက်ခြင်းကြီးပွားခြင်းဆိုတာရှိတယ်။ဒါပေမဲ့အဲ့ဒါမပြောပါတော့ဘူး။အပ္ပမထေကသူလည်းနည်းနည်းပါတဲ့။ဟုတ်လား။ဉာဏ်ပညာရဲ့တုတ်တက်ခြင်းကြီးပွားခြင်းဆိုတာလည်းရှိတယ်တဲ့။အဲ့ဒီတုတ်တက်ခြင်းကြီးပွားခြင်းကတော့ဣတတက္ခံ။ဟောဣတတက်ဆိုတဲ့စကားကြားရတယ်နော်။ဣတတက်ဆိုတာဘာပြောတာလဲ။ဣတံအက္ခံ။နော်အဲ့ဒါအမျက်ဆုံးလို့ပြောတာ။ဟုတ်လား။ဉာဏ်ပညာရမှာရှင်သာရိပုတ္တရာဣတတက်ရတယ်။တကူရမှာရှင်မောကလံဣတတက်ရတယ်။ဟုတ်လားရှိရဲ့နော်။ဒါအဲ့ဒီတည်းမှာတော့သူအမျက်ဆုံးလို့ပြောတာအခုလည်းပဲဉာဏ်ပညာရဲ့ကြီးပွားခြင်းဟာကြီးပွားခြင်းတကားထဲမှာအမျက်ဆုံးဖြစ်တယ်လို့မြတ်စွာဘုရားပြောတာဟုတ်လားဣတတကံဘိခေဥဒိဏံယရိတံပညာဥဒိနော်ယရိတံပညာဥဒိအချင်းဉာဏ်ပညာဤတွတ်တက်ကြီးပွားခြင်းဒီအထေတန်ဒီရှိကုန်ဤဧတံနော်ကြီးပွားခြင်းတကားတို့တွင်အဲ့ဒီကြီးပွားခြင်းဟာနော်အက္ခံအမျက်ဆုံးမယ်လို့မြတ်စွာဘုရားဟောတာဒါကြောင့်မြတ်စွာဘုရားကတတမတိယဘိခဝေပညာဝဋ္ဌိယဝဋ္ဌိတာမတိဣဝံတိခိတ္တပါငါဟာပညာကြီးပွားခြင်းဖြင့်ကြီးပွားအောင်ကျင့်မယ်လို့တင်းတို့အဲ့လိုတည်းစဉ်းစားပြီးတော့အလုပ်တင်းနေတဲ့ဟုတ်လားဒါကပစ္စည်းဥစ္စာနဲ့နှိုင်းရှင်ဟောတာအဲ့လိုပဲဦးဇင်းတို့เนาะဆွေမျိုးညာတိနဲ့ပတ်သက်ပြီးတော့ဒီတိုင်းမှာဟောတယ်เนาะဆွေမျိုးသားချင်းတွေကြီးပွားတာဆုပ်ယုတ်တာဒါပြောပါလား ပညာရဲ့ကြီးပွားခြင်းဆွေးထုတ်ခြင်းကတော့ပြောလောက်တယ်ဟုတ်လားအဲ့ဒါလိုပဲစတ္တဂုံတရင်အကျော်ဆုံးနာမည်ကြီးတယ်ကောင်းတဲ့တဲ့ထွက်တယ်ဒီစတ္တဆိုတဲ့အချွေရအကျော်ဆုံးကြီးပွားတာတုတ္တဆာဆွေးထုတ်တာဘာမှမပြောပါလားဟုတ်တာအနေငယ်များပဲမြင်ပညာရဲ့တုတ္တခြင်းကြီးပွားခြင်းဆွေးထုတ်ခြင်းကတော့ပြောလောက်တယ်လို့နားလည်ရမှာဟုတ်လားအဲ့ဒါကဥစဉ်တို့ သောတော်ကဉာဏ်ပညာရှိရင်မရှိခြင်းကြောင့်ဖြစ်ပေါ်နေတဲ့ခွာခြားချက်ကိုကောင်းကောင်းနားလည်မှဒီတင်္ဍာတွေကိုအရသာရှိရှိတရားဓမ္မတို့ရဲ့စိတ်ထဲမှာလက်ခံနိုင်မှာဟုတ်တယ်မဟုတ်လားဒါကြောင့်ဘဝမှာတယောက်နဲ့တယောက်ရှင်တဲ့အခါမှာပဲဖြစ်ဖြစ်ကိုတယောက်တည်းကိုပဲကာလတစ်ခုနဲ့တစ်ခုရှင်တဲ့အခါမှာပဲဖြစ်ဖြစ်ဘယ်လိုအနေထားဟာကြီးကျယ်တဲ့ခွာခြားချက်လဲလို့သိကျင်နေစေရင်ဒီပညာရ နေစာမီလောင်သွားမှရှိပဲထူးသလိုလိုထင်ရပဲမလို့ပြီးရင်မထူးကြတော့ဒါပါပဲဟုတ်တယ်မဟုတ်လားနောက်ဆုံးသေးပြီဆိုတာနဲ့တူးသွားတော့တာပဲလေဒါကြောင့်ပေးတဲ့ဘောင်းတရားတို့ဒီဉာဏ်ပညာရဲ့တန်ဖိုးကိုနားလည်ပြီးတော့ဒီဉာဏ်ပညာကိုဖြစ်စေတဲ့ဒီဘာဝနာလုပ်ငန်းကိုကြိုးစားပြီးတော့အထောက်ကြရမယ်ပေါ့အဲ့တော့ဦးဇင်းတို့ဆက်ပြီးတော့ကြိုးစားအထောက်မှုဟာနော်အရေးကြီးလိုအပ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားပုံဖော်ပြီးတော့ဟောတာတဲ့ဘာဝနာတုတ်တံကိုနာယူခြင်းနဲ့နော်အဲ့ဒီတုတ်တံမှာမြတ်စွာဘုရားကအင်္ဂုတ္တပါဠိတော်တတ္တကနိပ္ပတ်မှာတရားနည်းကိုဟောခဲ့တာ။ယန်းတို့တဲ့ဘာဝနာတရားကိုကြိုးစားအထောက်နေတဲ့ပုဂ္ဂိုလ်တဦးတယောက်ဟာဩငါရဲ့စိတ်ကဘယ်အာယုံရဲ့အပေါ်မှာမှတဏှာဒိဋ္ဌိတို့ဖြင့်မစွဲလမ်းမင်းနဲ့ကိလေသာအာတောတရားတွေကနေလွတ်မြောက်သွားရင်ကောင်းလေစွာလို့တောင်းတကြတာရှိတယ်တဲ့ဟုတ်လားငါစိတ်ကဘယ်အာယုံကိုမျှတဏှာဒိဋ္ဌိတို့ဖြင့်မစွဲလမ်းဘဲနဲ့အာတောတရားကနေဒီစိတ်ကလေးလွတ်မြောက်သွားရင်ကောင်းလိမ့်မှာပဲလို့အဲ့လိုတောင်းတကြတာရှိတယ်တဲ့အဲ့လိုတောင်းတပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ဟာတကယ်တကယ်ဘာဝနာတရားကိုကြိုးစားသလားပွားများသလားဆိုတော့မကြိုးစားဘူးမပွားများဘူးတဲ့အဲ့လိုဆိုရင် तू တောင်းတတယ်တောင်းတညာတော့လည်းပဲသူ့ရဲ့စိတ်ဟာအာတောတရားတွေကလွတ်သွားကြအကြောင်းမရှိဘူးတဲ့သူ့မှာဉာဏ်ပညာဖြစ်လာကြအကြောင်းမရှိဘူးအာယုန်တွေရဲ့ပုံမှာမဆွဲလမ်းမင်းနဲ့နေတဲ့အကြောင်းမရှိဘူးဆွဲကိုဆွဲလမ်းမှာပဲသူ့ရဲ့စိတ်ဟာအာတောတရားရဲ့လက်အောက်မှာပဲရှိနေမှာပဲဘာဖြစ်လို့လဲဆိုတော့ तू ဘာဝနာတရားကိုမကြိုးစားလို့အဲ့မှာကြိုးစားရမယ့်ဘာဝနာတရားကဘာတွေတုံးဆိုတော့မြတ်စွာဘုရားကတတိပဌံတရား၄ပါးတမ္ပပဌံတရား၄ပါးဣတိပတ္တရား၄ပါးအိန္ဒိ၅ပါးပုံ၅ပါးပောရှင်၇ပါးမဂ်ကင်၈ပါးလို့ပောရိပခိယတရား38ပါးကိုအဲ့ဒီမှာဘာဝေတ္တပပွားများရမယ့်တရားများအဖြစ်အဲ့ဒီမှာညွှန်ကြားရတယ်ပေါ့အဲ့ဒါမြတ်စွာဘုရားကအဲ့ဒီတရားတွေကိုမပွားများရင်ဘလောက်ပဲကိလေသာတွေကကိုယ်စိတ်ကလေးလွတ်မြောက်မှုကိုရခြင်းနေတော်လည်းပဲတောင့်တနေတော်လည်းပဲလွတ်မြောက်သွားကြအောင်မရှိဘူးတဲ့အဲ့ဒါကိုပို့ပြီးတော့ပေါ်လင်းထင်ရှားအောင်ဥပမာပေးတယ်နောက်အဲ့ဒီဥပမာလေးကနောက်တရားဘာဝနာအထုပ်လေးရှိကြတဲ့ပုဂ္ဂိုလ်တွေများသောအားဖြင့်မှတ်သားကြပူပြီလားဆိုရပါစို့တဲ့အမှတကောင်ဟာကျဥ်ဥထားတယ်ရှစ်ဥ၁၀ဥ၁၂ဥဥထားတယ်ဆိုရပါစို့အဲ့ဒီကျမကဩငါရဲ့ကျက်ကလေးတွေနှုတ်သီးတို့လက်သေးခြေသေးတို့နဲ့ထုတ်ပေါက်ပြီးတော့နှုတ်ကျဥ်ကွန်ကိုပေါက်ခွဲပြီးတော့ထွက်လာရင်ကောင်းပါပဲလို့တောက်တာတဲ့ဒါပေမဲ့လို့အဲ့ဒီကျမကအဲ့ဒီကျဥ်တွေရဲ့ပုံမှာဝတ်ပေးတာလည်းမရှိဘူးကျတုရဲ့အငွေကိုပေးတာလည်းမရှိဘူးကျတုရဲ့အနံ့ကိုပေးတာလည်းမရှိဘူးဆိုရင်သူ့ရဲ့စိတ်ထဲကဘလောက်ပဲသူ့ရဲ့ဥကလေးတွေအကောင်ပေါက်လာပါစေလို့သူမျှော်လင့်တောင့်တတော်လည်းပဲနှစ်ကျက်ကလေးတွေဟာဥတွေကနေပြီးတော့ထွက်လာနိုင်မှာမဟုတ်ဘူးတဲ့ဥတော့ဥထားတာပဲနော်ဒါမဲ့ပါလိုတော့ဆိုတော့ဝတ်ပေးဖို့လိုတယ်အငွေပေးဖို့လိုတယ်အနံ့ပေးဖို့လိုတယ်တဲ့မြတ်စွာဘုရားတိတိကျကျဟောတာဟုတ်လားအမြဲမပြတ်ဝတ်ပေးဖို့လိုတယ်ကျက်တို့ရဲ့အငွေ့ကျက်တို့ရဲ့အနံ့နော်အငွေ့ဆိုတာတော့အပူထက်ကိုဆိုလိုဟန်တို့ပါတယ်နော်အနံ့ဆိုတာကြတော့ဒါကအချင်းချင်းနော်ပတ်သက်မှုရှိနေတဲ့အနေအထားတွေကိုပို့ပြီးတော့ခိုင်မြဲသွားစေဖို့ဒါတော့ဦးဇင်းစဉ်းစားကြည့်အောင်ဝတ်ပေးခြင်းရဲ့အတိပ္ပယ်ထဲမှာဒါတွေပါတယ်ပေါ့အဲလိုမျိုးဝတ်မပေးဘူးအငွေ့မပေးဘူးအနံ့မပေးဘူးဆိုလို့ရှိရင်သူ့စိတ်ထဲကဘလောက်ပဲကျက်ကလေးတွေကိုဥတွေကနေထွက်လာစေခြင်းများတော့လည်းပဲကျက်ကလေးတွေကဦးတွေကနေထွက်လာနိုင်ကြကြောင်းမရှိဘူးတဲ့အဲ့လိုပဲဘာဝနာတရားနော်ဗောဓိပက္ခိယတရား38ပါးကိုမပွားများဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာကိလေသာအာသောတရားကလွတ်မြောက်သွားတဲ့အကြောင်းမရှိဘူးသူ့ရဲ့စိတ်ဟာအာယုန်တွေရဲ့ပုံမှာဆွဲမဲ့မှုမကင်းမဲ့နဲ့ပဲရှိနေမှာပဲအဲ့ဒါကိုမြတ်စွာဘုရားကဥမာပေးတာနော်ဆက်ပြီးတော့ဘယ်လိုဥမာပေးတော့ဆိုတော့ယန်းတို့တဲ့ လက်သမားတွေကင်တဲ့ပဲကိုရိုးဆိုတာရှိတယ်တူရိုးပေါ့နော်ကင်ထားတဲ့နှစ်လကြာလာတာနဲ့အမြန်အဲ့ဒီတူရိုးဟာဘာဖြစ်တော့ဆိုလက်ချောင်းရထင်တယ်လက်မရထင်တယ်ဟုတ်တယ်ဘုံဘုံတို့ငယ်ငယ်တုန်းကဘုံဘုံရဲ့ဦးလေးကလက်သမားဆရာလုပ်အတူရဲ့တူရိုးလေးကပြောင်းချောနဲ့ဘူးကလေးတွေထင်တယ်နော်လက်သမားကင်တဲ့ပဲကိုရိုးမှာလက်ချောင်းရရှိတယ်လက်မရလေးတွေထင်းနေတာရှိတယ်တဲ့အဲ့ဒီလက်သမားဟာငါကင်ထားတဲ့ဒီပဲကိုယူတူယူဟာနော်ဒီနေ့ဘလောက်အရာထင်သွားတာမနေ့ကတော့ဘလောက်ထင်သွားတာဟိုနေ့ကတော့ဘလောက်ထင်သွားတာလို့ तू သိနိုင်တဲ့အနေထားတော့မရှိဘူးတဲ့ဒါပေမဲ့ဆက်ပြီးတော့ဒါကိုကင်ပြီးတော့လုံနေမယ်ဆိုရင်ဒီပဲကိုယူဟာသုံးမရအောင်ကျိုးပဲ့သွားလောက်အောင်ပြည့်စည်သွားမှာဘလောက်ကုံသွားပြီဆိုတာကိုတိတိကျကျတည့်ရက်တည့်ရက်ကိုဘလောက်လို့ तू နားမလည်နိုင်မလို့ကုံသွားပြီဆိုတာကိုတော့ तू သိနိုင်တယ်အောင်အဲ့တော့တရားဘာဝနာကိုပွားမယ်ဆိုရင်ဒီနေ့လောဘဒေါသမောဟတွေဘလောက်ကုန်သွားတယ်မနေ့ကတော့ဘလောက်ကုန်သွားတာအရင်နေ့ကဘလောက်ကုန်သွားအဲ့လိုတော့တရားဓမ္မတို့ဦးရှင်တို့မသိနိုင်ဘူးကုန်ပြီဆိုရင်တော့ကုန်ပြီလို့တော့သိနိုင်လိမ့်မယ်တဲ့အဲ့ဒါကုန်မှပဲသိမယ်မကုန်ရင်တော့မသိနိုင်လေဒါအမဲနဲတာနဲ့မြားတာနဲ့နည်းနည်းခွာခြားလာတယ်ဆိုရင်တော့သိနိုင်မှာပဲဟုတ်တယ်မို့လားစဉ်းစားကြည့်တော့ငါနည်းနည်းတော့ကြောင်းလဲတယ်ငါတို့ကလူကြီးတော့မဟုတ်ဘူးဟောတချို့ပြောရတာရှိတယ်နော်ဒါတကယ်ကြောင်းလဲလို့နေမှာပေါ့ဟုတ်လားအလွန်ချမ်းသာတဲ့အနေထားကနေပြီးတော့နောက်ကိုကိုကိုအံ့ဩယူရလောက်အောင်။အော်ငါအဲ့ဒီလိုအကျင့်ဆိုင်တည်တော့ပါသွားတယ်ဟဲ့။တော်သေးတယ်ဟဲ့။အော်တချို့ဒီလိုပြောကြတာရှိတယ်။ဒါပါလဲဆိုကိုကိုကိုသိနိုင်တဲ့အနေထားအောင်။ဟုတ်လား။ဒါပေမဲ့တည့်ရတည့်ရဘလောက်ကုန်သွားတယ်ဆိုတော့အောင်တော့နိနိကကမသိနိုင်ပါဘူး။ဟုတ်လား။တန်မြတ်စွာဘုရားပြေးတဲ့ဥမာတစ်ခု။ဆက်ပြီးတော့မြတ်စွာဘုရားအားရှိအောင်။ဘာဝနာတရားကိုပွားများမယ်ဆိုရင်တေချာပေါက်ဒီကိလေသာတရားတန်ရောစဉ်ကျိုးတွေဟာပြတ်တောက်သွားလိမ့်မယ်ဆိုတာကိုဘလို့ဥမာပေးတော့ရန်တို့တဲ့အပင်တဲ့သမုဒ္ဒရာထဲမှာ6လလောက်သွားထားတဲ့ဂျိန်ချုပ်လေဆိုတာရှိတယ်တဲ့ဟုတ်လားအဲ့ဒီဂျိန်ချုပ်လေက6လလောက်ရေထဲမှာသွားထားတယ်ပြီးပြီဆိုတော့ကမ်းပေါ်ပြစ်တင်ထားတယ်နောက်ဆောင်းကတစ်ခါလုံးနောက်ညွေကတစ်ခါလုံးပြစ်တင်ထားတယ်အဲ့မိုးပါကြတော့မိုးတွေကရွာပြီဆိုတော့နောက်အပူဓာတ်နဲ့နောက်အေးဓာတ်နဲ့စားငံဓာတ်တွေနဲ့ရောမွေနောက်ပြီးတော့တိတွေ့ထားတဲ့ဒီဂျိန်ကအလိုလိုနေမှာစိုးရိမ်နေပြီဟုတ်လားမိုးရွာသွားတာနဲ့တခါတည်းအဲ့ဒီအဆွေးတွေကဘာဖြစ်သွားလို့နော်တခါတည်းတုတ်စာဆွေးမြည်ပြီးတော့ဖြတ်တောက်သွားတယ်ပြက်ဖို့အတွက်ဘာမှအခက်အခဲမရှိဘူးတဲ့လွယ်လွယ်ကူကူဆွဲပြလိုက်တာနဲ့အဲ့ဒါပြတ်သွားတယ်အဲ့လိုပဲလူတယောက်ရဲ့တဏ္ဍာမှာဖြစ်ပေါ်နေတဲ့ဒီတန်ရောစဉ်ကျိုးနော်ကိလေသာတရားတွေကိုပဲနာမည်မျိုးမျိုးနဲ့မြတ်စွာဘုရားဟောတာပါဒီလောဘဒေါသမောဟကပဲနာမည်မျိုးမျိုးရတာနော်ပူလောင်နေတယ်ဆိုတဲ့ရှင်းတော်ကကြည့်ပြီးတော့သူ့ကိုကိလေသာလို့နာမည်ပေးတာပဲနော်ရစ်ပတ်နှောင်းပွဲထားတယ်မလွတ်မလပ်ဖြစ်စေတယ်ပူထားတယ်ချီထားတယ်ဒုက္ခနဲ့ကိုယ်နဲ့အဲ့ဒီလိုချီထားခံရတယ်ဆိုတဲ့ရှုတော့ငါကြည့်ပြီးတော့ဒီလောဘဒေါသကိုဘာလို့ပြောတော့အာရောခြင်းလို့ပြောတာတွေ့တာကညှိနေတယ်ဆိုတဲ့သဘောမျိုးနဲ့ဒါတမှုတွေရဒီလိုလက်သုံးရတာမရှိဘူးလားရှိရဲ့နော်လောကိလေသာကနာမည်မျိုးမျိုးနဲ့ထင်ရှားတယ်ပေါ့အဲ့ဒီကိလေသာကိုဒီနေရာမှာတရောခြင်းဂျိုးအနေနဲ့တင်စားပြီးတော့ပြောတဲ့နေရာမှာနော်ဒီဂျိုးတွေပြတ်တောက်သွားဖို့အတွက်အလုပ်ဖို့လိုတော့ဘာဝနာတရားကိုပွားများဖို့လိုအပ်တယ်။သဘုတ်တရားလည်းသွားတယ်၊ကျင့်ချုပ်လေးရဲ့ရာသီဥဒ္ဒံကိုခါရပါများလာတဲ့အခါမှာဆွေးမြေ့သွားပုံနဲ့ဥမာပေးတာ။အဲ့တော့ဦးဇင်းတို့ပေးတဲ့ပေါင်းတော်ကောင်တို့ကိုယ့်ရဲ့စိတ်ကကိလေသာအတောတရားတွေကလွတ်ပါစေလို့တောက်တမှုမရှိတော့လည်းပဲအကင်ကြီးဘာဝနာတရားကိုသာပွားများမယ်ဆိုရင်တော့ကိုယ်မတောက်တတော့လည်းပဲဒီစိတ်ဟာကိလေသာအတောတရားကလွတ်မြောက်မှာပါပဲတဲ့။အဲ့ဒါလိုလည်းဟောတယ်နော်စောစောကဦးဇင်းကပြောဖို့ကြံသွားတာ။အကျမကြီးကသူ့ရဲ့ဥရေအကောင်လေးကြီးပေါက်လာပါစေလို့တောင်းတခြင်းမရှိတော့လည်းပဲပုံမှန်ဝတ်ပေးမယ်အငွေပေးမယ်အနံ့ပေးမယ်ဆိုရင်သူမတောင်းတတော့လည်းပဲဒီကြက်ကလေးတွေကဥရေကနေထွက်လာမှာပဲအဲ့တော့ကိုဖြစ်ခြင်းနဲ့နောက်ဆန္ဒအတိုင်းဖြစ်နေတာမဟုတ်ဟုတ်လားလှုပ်ထားတဲ့အကြောင်းတရားရှိတဲ့အတိုင်းဖြစ်တာဆိုတာလေးကိုလည်းပုံပေါ်အောင်ပြောတာပေါ့မြတ်စွာဘုရားတောင်းတော့တောင်းတကြတာကြီးပါပဲနော်နည်းနည်းလေးအသိဉာဏ်ရှိလာလေးတွေတောင့်တချက်လေးတွေကမြင်မှလာလေးတွေပေါ့ဒါပေမဲ့တချို့တောင့်တချက်တွေကအရင်ကောင်းနေနော်လောဘဒေါသမောဟရဲ့လက်ကလွတ်မြောက်ခြင်းတွေဆိုတော့တောင့်တချက်ကတကယ်ကိုဖြစ်ထောင်ဖြစ်ခဲ့တောင့်တချက်ပဲစဉ်းစားကြည့်နောက်ကိလေသာငြိမ်းချလိုက်တာအစ်မနဲ့ချမ်းသာတဲ့နိဗ္ဗာန်ကိုရကျင်လိုက်တာလို့နောက်တရက်တရက်အချိန်အကုန်သွားတယ်ဘယ်နှခါလောက်တောင့်တဖြစ်လဲလို့ကိုယ့်ကိုစဉ်းစားအောင်အဘာတွေဖြစ်ချင်တာတွေများနေတော့ကိုယ့်ကိုစဉ်းစားအောင်မစိုးရင်ဆရာတော်ကြီးဆိုတာရှိတယ်တဲ့အဲ့ဒါဒီနေ့ကျတော့ဆရာတော်ကြီးဒီဟိုတခါတယောက်ကရောက်လာပြီးတော့အရှင်ဘုရားတပည့်တော်ကိုနိဗ္ဗာန်ရောက်ကြောင်းတရားဟောပါလို့တောင်းနေတယ်တောင်းတော့ဆရာကြီးကမင်းကနိဗ္ဗာန်ရောက်ကြောင်းတရားဟောပါနိဗ္ဗာန်တကယ်ရခြင်းလားလားအဲ့ဒါအခုမင်းမလုံနေလဲလို့မေးတယ်တဲ့ အဲ့တော့သူကရုံစီလာပါလားမသိအောင်သူလုံနေတဲ့လုပ်ကိုပြောအဲ့လုကပါဖြစ်လို့လုတာတော့လို့မယ်ပတ်ဆံရခြင်းလို့လုတာပါဗျာမင်းအနိဗ္ဗာန်ရောက်ကြောင်းတရားလဲတောင်းနေတယ်မင်းတကယ်လုံနေရတာပတ်ဆံရခြင်းတရားပဲလုံနေတာဒါနောက်ကိုနိဗ္ဗာန်ရောက်ကြောင်းတရားဟောပါလို့မတောင်းနဲ့နိဗ္ဗာန်ကိုရခြင်းစိပေါ့ကြောင်းတရားလေးဟောပါလို့မင်းအဲ့လိုတောင်းလို့ပြောတယ်ဟုတ်လားနိဗ္ဗာန်ရောက်ကြောင်းကနောက်မှ ကိုလူတွေကနိဗ္ဗာန်ရောက်ကြောင်းတရားထင်နိဗ္ဗာန်ကိုရခြင်းသိပေါအောင်ကိုပဲမနေကြောဘူးလူနေသေးတယ်တချို့အနေထားဟုတ်ရလားအခုလည်းပဲပြေးတဲ့ဘောင်တော်အောင်တို့ကိုအနေထားကိုကိုကြည့်ဖို့လူတယ်ပေါ့ဟုတ်လားငါဘာတွေလုံနေလဲငါဘာတွေရအောင်လုံနေလဲနိဗ္ဗာန်ကိုတကယ်ရခြင်းတဲ့စိတ်တကယ်ရှိသလားတကယ်ရှိတယ်ဆိုလို့ရှင်ရှိတဲ့အတိုင်းဒါအလေဆိုအလောက်ကဖြစ်လာမှာပဲတကယ်အလုံးမဖြစ်သေး ကိုယ့်ရဲ့တောင်းတခြင်းမြင့်မြတ်မှုပြည့်စုံခြင်းတွေဆိုရင်အကြောင်းတရားနဲ့ပုံဖော်ရမှာပေါ့။နောက်တောင်းတခြင်းလေးတစ်ခုလေးနဲ့တော့ပြီးသွားလာမှာမဟုတ်ဘူး။ဒါပေမဲ့အဲ့ဒီတောင်းတခြင်းကလည်းပဲမြင့်မြတ်တဲ့ဆန္ဒတစ်ခုအနေနဲ့ပွားများရမယ်လို့မြတ်စွာဘုရားအဋ္ဌိပတ္တရားအနေမှာဟောထားတာတော့လည်းရှိတယ်။ဒါကဆက်ဆက်ပြီးတော့တွေးဖို့ပြောတာ။ဟုတ်တယ်မဟုတ်လား။အဲ့ဒါဆက်ပြ ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို သတိပဋ္ဌာနဒါကိုနောက်ဆုံးသားငယ်လေးကိုအတက်ကလေးထည့်လိုက်တာသတိပဋ္ဌာန်သတိပဋ္ဌာနသတိဆိုတာကကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားကိုမှန်မှန်ကန်ကန်အောက်မိတ်အမှတ်ရနေတဲ့သဘောပဋ္ဌာနဆိုတာခိုင်မြဲအောင်ကြိုးစားတယ်ဆိုတဲ့သဘောသတိကလေးကိုခိုင်နေအောင်မြဲနေအောင်ကြိုးစားတာကိုသတိပဋ္ဌာန်လို့ပြောတာဟုတ်လားသတိပဋ္ဌာန်ဆိုတာဘာလဲလို့မင်းပြောတတ်ပြီနော်မိမိခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့ပုံမှာမှန်မှန်ကန်ကန်အောက်မိတ်အမှတ်ရနေတဲ့သတိကလေးကိုခိုင်မြဲနေအောင်ကြိုးစားတာသတိပီးသတိဖြစ်နေအောင်လုပ်တာထပ်ပြီးတော့သဘာဝတရားတွေဖြစ်လာတယ်ထပ်ပြီးတော့သိအောင်လုပ်ပြန်တယ်ထပ်ဖြစ်နေပြန်တယ်ထပ်ပြီးတော့သိအောင်လုပ်တယ်ဒါကိုပဲမယိုးနိုင်မအီးနိုင်ဖြစ်တိုင်းဖြစ်တိုင်းတိနေအောင်ဇွဲနဲ့လုံးလဝရိယနဲ့မပြင်းမညှိကြိုးစားနေဘုရားအထုတ်တယ်ဆိုတာအဲ့ဒါပဲအဓိကဟုတ်လားဒါတွေပဲထပ်ပြီးတော့ဘာလို့ရမှာတော့သိရမှာဘာလို့ထပ်သိရမှာဆိုသိခြင်းကမပြည့်စုံနေဘူးဟုတ်တယ်မို့လားဒါကြောင့်သူ့ရဲ့အကြောင်းကိုနားလည်ဖို့အတွက်အသေးစိတ်နဲ့နဲ့နဲ့သိဖို့အတွက်ထပ်ကပဋိဌာနေဖို့လိုအပ်တယ်တခါတိလိုက်တာနဲ့နောက်တခါတိလိုက်တာနဲ့တော့တိတဲ့အကြီးအသေးချင်းမတူဘူးဆိုတာကိုနားလည်ရမယ်။ဒါကြောင့်ဦးဇင်းတို့ဘာဝနာလုပ်ငန်းမှာအဓိကအရေးပါတာကဘာလဲ။ဘာဝိတာဘဟုလိကတာ။ဘာဝိတာပွားများရမယ်ဘဟုလိကတာကျင့်ပါများစွာဖြစ်အောင်လုပ်ရမယ်ဒါပဲ။ဟုတ်ရဲ့လား။အဲ့တော့တတိကိုတက်တက်ခါဖြစ်နေအောင်လုပ်တာကိုတတိပဋ္ဌာန်လို့ပြောတာ။နော်။တတိအဓိကပဲတရားကိုကောက်လိုက်ရင်တတိပဋ္ဌာန်တရား၄ပါးကတတိတလုံးလို့မှတ်ရမယ်။ဟုတ်လား။အဲ့တော့ဦးဇင်းတို့ယုတ်ကာယရဲ့ပုံမှန်သတိထားရင်ကာယ ानु ဘဝနာသတိပဋ္ဌာန်။ခန္ဓာချက်တွေရဲ့ပုံမှန်သတိထားရင်ဝေဒနာ ानु ဘဝနာသတိပဋ္ဌာန်။အတွေးတွေစိတ်တွေရဲ့ပုံမှန်သတိထားရင်စိတ်တ ानु ဘဝနာသတိပဋ္ဌာန်။ဓမ္မတဘာဝအသေးစိတ်နုညံ့တဲ့သဘောလေးတွေရဲ့ပုံမှန်သတိထားနေနိုင်မယ်ဆိုရင်ဓမ္မ ानु ဘဝနာသတိပဋ္ဌာန်။အဲ့တော့သတိပဋ္ဌာန်တရားကထာယအာယုံပုံမှန်မူတည်ပြီးတော့၄မျိုး꿰သွားတယ်။ဒါကိုအနှစ်ချုပ်ပြောမယ်ဆိုရင်တော့ခန္ဓာမှာဘာဖြစ်နေတယ်သတိထားပြီးတော့နေတယ်။အဲ့ဒါသတိပဋ္ဌာန်တရားပဲ။ဟုတ်ရလားဒါသတိပဋ္ဌာန်တရား၄ပါးနဲ့ပတ်သက်ပြီးတော့ဒါရှင်းသွားပြီခုနှစ်မျိုးတောင်ပြောရမယ်နော်နောက်နှစ်ခုမြောက်အုပ်စုကဘာလဲတော့သမ္မပဋ္ဌာန်တရား၄ပါးတဲ့သမ္မပဋ္ဌာန်သမ္မပဋ္ဌာနသမ္မဆိုတာကောင်းမွန်စွာပဋ္ဌာနဆိုတာပြက်ပြက်သားသားကြိုးစားတာနော်ပဋ္ဌာနဆိုတာပြင်းပြင်းထန်ထန်ကြိုးစားတာဘုဒ္ဓံတဟတိဝေတိပဋ္ဌာနံနော်ပဋ္ဌာနဆိုတာဘုဒ္ဓံပြင်းပြင်းထန်ထန်ဝဟတိတေတိဆောင်ရွက်တတ်တယ်လောက်ကန်တတ်တယ်ပြင်းပြင်းထန်ထန်လောက်တာအဲ့ဒါကိုပဒါနာလို့ပြောတာဘလို့လုံးမှာတော့ပြင်းပြင်းထန်ထန်ကအရေးကြီးတာကအဲ့ဒီပဒါနာထက်တမ္မာဆိုတာကအရေးကြီးတယ်တမ္မာကဘာလဲကောင်းမွန်စွာဟောသူကထိန်းထားတာ do you do that and shall lonely damn you maho? You mean ten and loaded so that a calm mons or loyal. The calm mons are to the bale. If she did it, Agudurio, Machi on Loda. She be that Agudurio, Pena on Loda. If she did a good old diary of she on Loda, she be that good old diary, two dead on Loda, any leisure the calm mons are away. That's a calmly alone machine. Tadi Liku, Udon, Tamabrandia, Liva, Lacor. A gentleman was in a new way. Macona Machi on Lode, Kona Chi on Lode. A good of Chi on Lode, good of Chi on Lode. Ah, Taveno, put a name, Wuria, put a name, Chudan Busura, Dinaku, Vegia. Toboila. Edinaku, Vegia, Macona Maluku, Sureniama. She did a Macona Machion. She be the Macamuri, Payne, or D. Yaka, Quetola. Kauna Lode, Sureniama, if she be the Kamburi, Miala, or if she did a Kamburi, Chilla. ตมะปรันเตยะก็นบาโลเลวาเตโกก้าวหยังวริยะตะลุงไม่ยะอ๋อสรุปว่าอบ้านอันนี้เนี่ยปล่อยหยังสิบ้าชีตัวไปเนาะเตยโกเนี่ยปล่อยหยังเนาะนะลุงไม่ชีได้เลยหอดหมดล่ะตริวิฑันเตยะ 4 ถ้าปွားเนี่ยมั้ยเตียรี่ก็ပြောเนี่ยเนาะตริยะแล้วปွားเนี่ยมาเว้ยวริยะแล้วปွားเนี่ยมาปุ๊บพี่တော့ญาณหลองลงมาเตียรี่อ๋อだจังบาวิตัปปะเตียรี่ဆိုတာအဲ့ကိုပြောရနော်အမှန်တရားလေးပါပြီးတော့ပါလာတော့အဋ္ဌိပတရားလေးပါအဋ္ဌိပဆိုတာဘာပြောတာတော့အဋ္ဌိပါဒတဲ့ဒါတွေကိုအသက်ထဲလိုက်တော့အဋ္ဌိပဒါကြောင့်အဋ္ဌိပကိုရေးရင်ပါသောကိုရေးချထဲတယ်နော်အဋ္ဌိပါဒ
AD ဆိုတဲ့စကားကတလုံးပါဒဆိုတဲ့စကားကတလုံးAD ဆိုတာဘာတော့AD ဆိုတာပြီးစီးခြင်းနဲ့အဲ့AD ဆိုတာဘာလဲတော့ပြီးစီးခြင်းအောင်မြင်ခြင်းပြီးသွားအလုတ်ကိုအောင်အောင်မြင်မြင်ပြီးသွားတာအဲ့ဒါကို AD လို့ခေါ်တာပါဒဆိုတာခြေထောက်ကိုပြောတာအခြေခံလို့လည်းဒီလိုလည်းပြောရအောင်ဟုတ်လားAD ပြီးခြင်းကအမျိုးမျိုးရှိတယ်။အဲဒီနေ့ပတ်စံတထောင်ရအောင်ရှာမယ်တထောင်ရတယ်ပြီးသွားတယ်အဲ့ဒါပြီးခြင်းတမျိုးပဲ။အဘလို့ပညာတွေကိုသင်မယ်တတ်သွားတယ်အဲ့ဒါပြီးသွားတယ်။ပြီးခြင်းတွေကလောကီနေအနေနဲ့ပြောမယ်ဆိုရင်အများကြီးမဆုံးနိုင်။ဒါမဲ့ဒီနေရာမှာဦးဇင်းတို့လိုလားအပ်တဲ့သာသနာတော်တွင်မှာလူဖြစ်လာတဲ့ပုဂ္ဂိုလ်တယောက်အနေနဲ့နော်တန်ဖို့အကြီးမားဆုံးသောပြီးခြင်းကဘာကိုပြောတာ
ဝိပဿနာဉာဏ်ကို80တခုအနေနဲ့ကြောတယ်။တစ္ဆာ၄ပါးကိုတိပွဲတိပေဆိုင်ပွားတိတဲ့ကိစ္စနော်ပယ်တဲ့ကိစ္စဆိုင်တဲ့ကိစ္စပွားတဲ့ကိစ္စကိုတစ်ခုချင်းခွဲပြောပြီးတော့80ကြီး၅ပါးလို့အလိုပြောတယ်။ခန္ဓာအနိစ္စဒုက္ခအနတ္တဖြစ်တယ်လို့တိတဲ့ဉာဏ်ရပြီဆိုရင်အဲ့ဒါဝိပဿနာဉာဏ်ရသွားတယ်ပေါ့ပြီးခြင်းတစ်မျိုးပေါ့ဆိုလိုတာကဟုတ်လားဒီကနာဟာဆင်းရဲခြင်းတရားမြတ်တာဖြစ်တယ်လို့တကယ်သိသွားတယ်။နောက်တစ္ဆာဆိုင်အောင်သိတယ်ဆိုရင်ဒါလည်းပြီးစီခြင်းတစ်မျိုးပဲ။လောဘတိဒုက္ခရဲ့အကြောင်းတရားဖြစ်တယ်လို့တကယ်သိသွားရင်ဒါလည်းပြီးစီခြင်းတစ်မျိုး။ဒါအမြင့်မြတ်ဆုံးပြီးစီခြင်းတွေပေါ့။ဟုတ်လား။အိမ်မှာချမ်းသာကိုမျက်မှောက်ပြုရတယ်မဂ္ဂင်၈ပါးကိုပွားများခြင်းကိစ္စပြီးစီတယ်။အဲ့တော့သာသနာတော်တွင်မှာအလိုအဆုံးတန်ဖိုးအကြီးမားဆုံးတော့ပြီးစီခြင်းဟာဒါပဲတဲ့။အဲ့တော့အနှစ်ချုပ်လိုက်ရင်တို့ကဝိပဿနာဉာဏ်မဉာဏ်ရဖို့ဝိပဿနာဉာဏ်ရရင်ပြီးစီခြင်းတစ်မျိုးပြီးစီတယ်။မဉ္ဇဉ်ကိုရလို့ရှိရင်အထွတ်အထိပ်ပြီးကြီးသွားတယ်။အဲ့ဒီပြီးကြီးခြင်းတွေပြီးကြီးဖို့အတွက်လိုအပ်တဲ့အခြေခံဟုတ်လား။အဋ္ဌိဆိုတာကပြီးကြီးခြင်းပါဒဆိုတာကအခြေခံခုအဋ္ဌိပါဒဆိုတာပြီးကြီးခြင်းရဲ့အခြေခံပြီးကြီးခြင်းကိုပြောတာမဟုတ်ဘူးနော်ပြီးကြီးခြင်းရဲ့အခြေခံကိုပြောတာဟုတ်လားအဲ့တော့ပြီးကြီးခြင်းရဲ့အခြေခံကဘယ်နှပါးရှိတယ်လို့ကြားဖို့တော့၄ပါးစန္ဒိတိပတ်ဝိရိယတိပစိတ်တိပဝိမာန်တိပဟုတ်လားစန္ဒိတိပဆိုတာသန္တာတိဟူသောပြီးကြီးခြင်းရဲ့အခြေခံဒါကိုရခြင်းနဲ့ဒါကိုဖြစ်ခြင်းနဲ့အလွန်ပြင်းထန်တဲ့သန္တာမျိုးနော်ဝိရိယတိပဆိုတာကရအောင်လုပ်မယ်မဆုံးမနစ်ကြိုးစားမယ်ကိုရခြင်းတာပေါ့နော်စိတ်တိပဆိုတာဒီကိုရခြင်းနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဲစိတ်ဝင်စားမှုအပြည့်အဝရှိတယ်ကျန်တာဖုံးလေတဲ့ငပိရှိတယ်လို့ကိုထင်မှတ်တာပါလေဒီစိတ်စားလေဒီစိတ်ဟုတ်လားဓမ္မတာဆိုတဲ့စိတ်အစွဲတန်တာကိုပြောတော့စိတ်တိတိပ တမင်းညာပုံညာနိဗ္ဗာန်နဲ့ပတ်သက်ပြီးတော့စိတ်ပနခါကူးလေလို့ကိုယ့်အကိုစဉ်းစားအောင်နော်မရသေးတာမရတဲ့အကြောင်းရှိတယ်ဆိုတာကိုနားလည်ဖို့ပြောတာနော်ဟုတ်လားဆန္ဒဘယ်လောက်ရှိတုံးဒီနိဗ္ဗာန်ရဖို့နော်ဝရိယဘယ်လောက်ရှိတုံးနိဗ္ဗာန်ရဖို့ဘယ်လောက်ကြိုးစားတုံးနိဗ္ဗာန်ရဖို့အတွက်စိတ်တွေဘယ်လောက်ထည့်ထားတုံးဟုတ်လားပြီးတော့ဘာတော့ဝီမန်သိတိပတ်တဲ့နော်ဒါကိုရှားဖို့အတွက်နီလန်းကိုရှားတယ်သိတယ်နားလည်တယ်ကြံ့ကျင်တဲ့လိမ့်မာတယ်တမြင့်တဲ့ဆွရှားတဲ့ဉာဏ်ပညာရှိတယ်ဟုတ်လားဒါလည်းပြီးပြီးချင်းရဲ့အကြောင်းပဲဟုတ်လားအဲ့တော့မြတ်စွာဘုရားကဒီလေးပါးကတကယ်ရှိမယ်ဆိုရင်ဒီပုဂ္ဂိုလ်အတွက်မပြီးပြီးဘူးဆိုတာဘာမှမရှိဘူးလို့ဟောတာလူတွေကစာတွေကိုရုပ်ကောင်းရုံလောက်ကြက်ထားကြတယ်နော်စန္ဒဘတော်ကိဏ္ဍမကမ္မနာသိစတိငယ်ငယ်လေးတည်းဆိုဥစဉ်တို့လည်းကြက်ထားတာကြက်ထားတာပဲရှိတယ်ဟုတ်လားကိုယ်လည်းဘာမှလေးလေးနဲ့နဲ့မသိဘူးနော်စန္ဒရှိတဲ့လူအတွက်မပြီးပြီးနိုင်တဲ့အလုပ်ဆိုတာမရှိဘူးလို့ပြောတာဒါမပြီးသေးသေးဘူးဆိုရင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြီးကြီးလောက်အောင်ဆန္ဒတကယ်မရှိဘူးဆိုတာလည်းနားလည်ဖို့လိုတယ်။ဟုတ်တာပေါ့။တခါတော့ဦးဇင်းတို့ရဲ့ဆန္ဒတွေကအများကြီးကွဲပြားနေတယ်၊ဝေဝါးနေတယ်။ဟိုကဖြစ်ချင်းတရားဖြစ်ချင်းဖြစ်ချင်းတာတွေကနည်းမှမနည်းပဲ။ဟုတ်လား။အဲ့တော့အားလုံးကိုခွဲဝေပေးနေရတယ်။တန်လည်းမသွားဘူး၊တရှိန်လည်းမသွားဘူး။နော်ရေပိုက်ကြီးနဲ့ရေလွှတ်လိုက်တယ်။ပိုက်ကြီးကလမ်းမှာပေါက်တရားပွားဆရာတဲ့။နော်ဟုတ်တယ်ဟိုထိရောက်တော့ဘာမှမထွက်တော့ဘူး။နော်လမ်းလည်းအကုန်ထောင်ပန်းနေရေတွေကတော်ပေါလာဖုံပြောတာအဲ့တော့ဦးညာဆန္ဒအကြောင်းပြောရင်ဒါကိုယ့်ကိုစဉ်းစားတာပါဆန္ဒအကြောင်းပြောလိုက်ရင်အဲ့ဒီပိုက်ပေါက်ကြီးကိုပဲမြင်နေတယ်ဟုတ်လားမရောက်တော့ဘူးထိတ်ကုန်သူ့ရဲ့ဆန္ဒတွေကဘလို့ဖြစ်နေတော့အများကြီးပဲဖြစ်တင်တာတွေကဟုတ်လားအဲ့တော့အဲ့ဒီဟာတွေဟိုဟာတွေခွဲပေးရဒီဟာတွေခွဲပေးရဆိုတော့ဟိုဟာလေးကလည်းနေနေဖြစ်တာလေးလည်းနေနေဖြစ်တော့ဖြစ်တယ်ဟုတ်လားသူလည်းတန်တော့ဖြစ်တယ်ပေါ့နော်ဒါပေမဲ့တကယ်တကယ်ဖြစ်တင်တာကြီးကြတော့ဖြစ်မလာဘူးနော်ဒါကြောင့်ပေးသက်ပေါင်းတော်တော်တို့ဒီသန္တာတွေဝိရိယတွေစိတ်တွေပညာတွေဟာလည်းပဲပွားများမယ်တရားတဲ့အဋ္ဌိပတ္တရား၄ပါးသုံးအုပ်စုရှိသွားပြီနော်နောက်၄ခုမြောက်အုပ်စုကဘာလဲတော့ဣန္ဒြေ၅ပါးနော်ဣန္ဒြေဆိုတာဘာပြောတာတော့ဣန္ဒတကမဣန္ဒရိယနော်ဣန္ဒရိယဆိုတာလေကိုဣန္ဒြေလို့ရေးတာဣန္ဒတကမဣန္ဒရိယဣန္ဒတအစိုးရသူတို့ရဲ့ကမ္မအမှုတွေဣန္ဒရိယအစိုးရသူတို့ရဲ့အမှုတွေဟာဣန္ဒြေဆိုတာဘာတုံးလို့မေးရင်လွယ်လွယ်ပြောရအစိုးရခြင်းပဲ။ဘာကိုအစိုးရတာတုံးလို့မေးရင်တစ်လုံးနဲ့ပြောရင်စိတ်ကိုအစိုးရ။တရားတော်တို့ဦးကြီးတို့ကစိတ်ကိုအစိုးမရသေးဘူး။ဟုတ်လား။စိတ်ကိုဘယ်နေရာမှာအစိုးရတာတုံးလို့ဆိုရင်ကောင်းတာတွေလှုပ်ဖြစ်ဖို့လှုပ်တဲ့နေရာမှာစိတ်ကိုအစိုးရတာ။ဣန္ဒြေဆိုတာ။နောက်ဣန္ဒြေဆိုရဲ့နာမည်ကအမျိုးမျိုးရှိတယ်။ဒီမျက်လုံးလေးကိုလည်းဣန္ဒြေလို့ခေါ်ရနော်။စက်ခုံတရေလို့ဒီလိုမသုံးဘူးလား။သုံးတယ်နော်။နားကိုလည်းဣန္ဒြေလို့ခေါ်တယ်။ဒါလည်းသူလည်းသူကိစ္စမှာအစိုးရလို့သူကလည်းအိန္ဒိယဆိုတဲ့နာမည်နဲ့နေတာဟုတ်လားမြင်တဲ့ကိစ္စမှာမျက်လုံးကအစိုးတရားအရှိဆုံးပဲသူဆရာကြီးပဲသူမရှိရင်မြင်လို့မရဘူးသူအားနေသွားရင်မြင်ရင်လည်းအားနေသွားမယ်မြင်တာငါမြင်တယ်လို့ထင်နေတာနော်တကယ်တကယ်ဘယ်သူကမြင်တာတော့မျက်စိကမြင်တာမျက်စိကိုမလုပ်တာတော့ငါလို့လုပ်တာလားငါနဲ့မျက်စိနဲ့ကိုယ်အောင်ကြည့်ရင်လည်းပဲတော်တော်ကောင်းမယ်ဟုတ်တယ်မဟုတ်လားအဲ့လိုပဲနားနာလျာကိုစိတ်ဒါဟာသူကိစ္စတူအစိုးတရားရှိတဲ့တွေ့ကြောင်အဲ့ဒီ6ပါးကိုလည်းအိန္ဒိရီလို့ခေါ်တယ်။အဲဒါကိုအစိုးရမှတကယ်အစိုးရမင်းလို့ခေါ်တယ်လို့။ဘောင်ရွှေစောပြာဟောတာရှိတယ်။ဟုတ်လား။တိုင်းပြည်အုပ်ချုပ်ရေးများနဲ့မင်းလို့မဆိုဘူးတဲ့။အဲဒါတဏှာရဲ့ကြီးကျုံများတာဖြစ်တယ်။မျက်စိနာနာလျာကိုစိတ်ဆိုတဲ့အိန္ဒိရီ6ပါးကိုတကယ်အစိုးရမှနိုင်နေမှသူ့ကိုမင်းလို့ခေါ်တယ်လို့။အဲ့လိုဟောတဲ့ဒေသနာလည်းရှိတယ်။ဒါကသမ္မိလို့ပြောတာ။နော်သမ္မိဓာတ်လျှောက်ပြောနေလူရင်းမရောက်ပဲနေအောင်မှာဟုတ်လားအဲ့တော့အိန္ဒိယဆိုတာဘာလဲလို့မေးရင်အစိုးရချင်းနော်အဲ့ဒီအစိုးရချင်းဆိုတာဘာကိုအစိုးရတာတော့စိတ်ကိုအစိုးရတာစိတ်ကိုအစိုးရတယ်ဆိုတာကလုံးပြီးတော့ပြောတာတခုချင်းဒီအသေးစိတ်ပြောမယ်ဆိုရင်တော့အလွန်ကောင်းတယ်ဒါအဲ့ဒီအိန္ဒိယကဘယ်နှပါးရှိတုံးဆိုရင်၅ပါးရှိတယ်တတ္တိန္ဒြေဆိုတဲ့တတ္တတရားဝိရိယိန္ဒြေဆိုတဲ့ဝိရိယတရားတတ္တိန္ဒြေဆိုတဲ့တတိတရားတမာတိန္ဒြေဆိုတဲ့တမာတိတရားပိဉ္စိန္ဒြေလို့ဆိုတဲ့ပညာတရားတတ္တတိဝရိယအဲတတ္တဝရိယတတိတမာတိပညာတော့သူတို့၅ခုကသူ့ရဲ့ဆံရဆံရမှာအစိုးရတယ်တဲ့တရားတရားကဘယ်နေရာမှာအစိုးရလဲနည်းနည်းလေးဉာဏ်လေးစိုက်ကြည့်နော်တရားတရားကဘယ်နေရာမှာအစိုးရလဲဆိုရင်သောတပတိရှင်ကတရား၄ပါးရာမှာအစိုးရတယ်တဲ့သောတပတိရှင်ကတရား၄ပါးဆိုတာကဖရာတရားတန်ခါယရဏမြတ်သုံးပါးရဲ့ပုံမှာကြည်ညိုမှုနဲ့၅ပါးတိလလုံခြုံမှုဒီ၄ပါးကိုတောတပတိရင်ကတရားလို့ခေါ်တာတောတပံဖြစ်ကြောင်းတရား၄ပါးပါဆိုလိုတာကတရားတရားတကယ်ထက်လာပြီဆိုရင်ယရဏမြတ်သုံးပါးရဲ့ပုံမှာမမိတ်မတုံယုံကြည်တယ်၅ပါးသီလပြည့်စုံတယ် ရှင်နာမြတ်တို့မရဲ့ပုံမှာယုံကြည်မှုလျှော့တယ်ဆိုရင်တရားတရားအားနေအောင်၅ပါးတိလာထဲမှာညှို့တာတွေကြောက်တာတွေပောက်တာတွေကြားတာတွေမြားရင်လေတရားတရားအားနေတယ်လို့သိနိုင်တယ်လို့ဒီလိုလဲမှတ်ရဟုတ်လားဒါကြောင့်တရားတရားဝိနည်းမှာအစိုးရလဲလို့မြင်ရင်ဒီ၄ပါးမှာအစိုးရတယ်ဖရာတရားတန်ခါရှင်နာမြတ်တို့မရဲ့ပုံမှာကြည်ညိုမှုပြီးတော့၅ပါးတိလာလုံးကျုံမှုတရားပြီးတော့ပါလာတော့ဝိရိယ ဝိရိယဝိနည်းမှာအစိုးရလဲလို့မြင်စောစောကတမ္ပပဒံတရား၄ပါးအရာမှာအစိုးရတယ်ဖြစ်ပြီးသားအကုသိုလ်တွေကိုမဖြစ်အောင်သူဘယ်လောက်ကြိုးစားမလဲအဲ့ဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်သူဘယ်လောက်ကြိုးစားလဲဟုတ်လားမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များပြားလာအောင်ဘယ်လောက်ကြိုးစားမလဲဘယ်လောက်အဲ့ဒီကိစ္စမှာစိတ်ကိုအစိုးရတယ်လဲဆိုတာအဲ့ဒါ တရားရှိတယ်တဲ့ဝိရိယကဒါကြောင့်ဝိရိယဟာအိန္ဒြေထိုက်တယ်ဝိရိယပြီးတော့ဘာတော့တတိနော်တတိန္ဒြေတတိကဘယ်နေရာမှာအစိုးရတော့ဆိုရင်တော့တတိပဋ္ဌာန်တရား၄ပါးရာမှာအစိုးရတယ်တဲ့ရုပ်ကာယရဲ့ပုံမှာဘယ်လောက်တတိထားနိုင်တော့ဝေဒနာစိတ်ဓမ္မရဲ့ပုံမှာဘယ်လောက်တတိထားနိုင်တော့တနည်းအားဖြင့်ဖြစ်တိုင်းဖြစ်တိုင်းသူဘယ်လောက်တတိထားနိုင်တော့ဒါပစုရဲ့နေပယ်လဲလို့မြင်တတိန္ဒြေရဲ့နေပယ်နောက်ပြီးတော့တမာတိန္ဒြေသတ္တမတိယဘယ်နေရာမှာဆိုရအောင်ဆိုဇန်၄ပါးရာမှာဆိုရတယ်တဲ့နောက်ပြီးတော့ဘာတော့ပြင်ငိန်တည်းပညာကဘယ်နေရာမှာဆိုရအောင်ဆိုတော့သစ္စာ၄ပါးရာမှာဆိုရတယ်တဲ့အရင်သဘောကျတယ်ဦးဇင်းကဉာဏ်ပညာဘယ်လောက်လူတယောက်ဉာဏ်ပညာဘယ်လောက်ထက်လဲမထက်ဘူးလဲဆိုတာကိုဒီသစ္စာ၄ပါးကိုဘယ်လောက်သိလဲမသိဘူးလဲဆိုတာနဲ့တိုက်တာကြည့်ရအောင်ဘဝကနာဆင်းရဲဒုက္ခဖြစ်တယ်လို့ဘယ်လောက်ထိနားလည်တာလဲကျန်တာဒီဘယ်လောက်တက်တန်တော့ဘာမှသိအရေးမပါဘူးဘဝကနာဆင်းရဲတယ်လို့ဘယ်တော့သိတယ်လဲမသိဘူးလေအဲ့ဒါကဒီသိမှုကတကယ်ချမ်းသာစေမှာလောဘတိဒုက္ခကိုဖြစ်စေတဲ့အကြောင်းတရားဖြစ်တယ်လို့ဘယ်တော့နားလည်ထားလဲဒါကိုလည်းတကယ်နားလည်ရင်လောဘဘာဖြစ်သွားနိုင်လို့တော့သူ့အပိုင်းနဲ့သူအစပြတ်ချုပ်ငင်းသွားနိုင်တယ်ဟုတ်တယ်မဟုတ်လားတော့လောဘချုပ်ရသည့်နိဗ္ဗာန်ဖြစ်တယ်လို့ဘယ်တော့သိထားရောမဂ်ကင်ရှိပါတိဒုက္ခချုပ်ငင်းရာရောက်စေတဲ့လမ်းကြောင်းဖြစ်တယ်လို့ဘယ်တော့သိထားရောတပြင်းငင်းတည်းရဲ့နယ်ပယ်ပေါ့နော်ပညာဘလောက်ထက်မထက်ဆိုတာတစ္ဆာလေးပါဘလောက်ကျန်းကျန်းကျင်ကျင်နားလေလေသိတယ်လေဒါပေါ်မှာမူတည်အဲ့တော့အိန္ဒြေရဲ့အကြောင်းကိုအဲ့ဒါလောက်တော့အကျမ်းမြင်နားလေရမယ်ကောင်းမြတ်တဲ့ဘက်မှာစိတ်ကိုအစိုးတရားရှိတာနော်အိန္ဒြေ၅ပါးဘာလောက်ကြာမှာတော့ပွားလာမယ်ညာလာအောင်ပွားကြရမယ်ဟုတ်လားအိန္ဒြေပြီးတော့ပါလာတော့ဘို၅ပါးတဲ့နော်ဆိုတော့နော်ကိုငွေစင်ကပြောတာပဲဘုံဘုံတရားတွေကတော့အချောက်တွေပဲတရားချောက်တွေပဲဟုတ်လားတရားချောက်တွေဆိုတော့တုံးတန်ယုံနဲ့တော့ဒါကိုစိတ်ဝင်စားဖို့မလွယ်ဘူးတဲ့ဟုတ်တယ်လို့တော့နည်းနည်းစိတ်ဝင်စားလဲအဲ့ဒီနည်းနည်းအတွက်ကျင့်တဲ့လို့ပဲဥစဉ်စိတ်ထဲမှာအောင်းမေးဟုတ်လားနော်တရားချောက်တွေနော်တကယ်လဲတရားချောက်တွေပဲဟုတ်လားဒါတွေကတော့တုံးတုံးတာကအဲ့ဒါမင်းကိုဆိုတော်ဘုရားကြီးရဲ့အတုံးတုံးပဲနော်ဆက်ဆက်ကတုတ်တန်ကိုဟောတဲ့အခါကျတော့မင်းကိုဆိုကြီးကလူတွေကစိုးစိုးပြေပြေလေးတွေမှာကြိုက်တာတဲ့ဒီတရားကတရားချောက်ကြီးလို့အဲ့လိုပြောတယ်ဟုတ်လားကိုကိုစေဟုတ်လားဒီတရားကိုကြိုက်နိုင်ဖို့အတွက်ပေးတဲ့တော့ဘာရှိဖို့လို့တော့ကိုယ့်ရဲ့အရည်သွေးကိုတော့နည်းနည်းမြင့်ဖို့တော့လိုမယ်ပေါ့နော်ဒါပေမဲ့ဦးစင်းကကြည့်ရတာတော့စိတ်ဝင်စားဖို့ရာနှုတ်မြင့်နေပါရှိတယ်လို့ထင်တာပဲနောက်ကိုကိုအထင်ကြီးတာလားတော့မသိဘူးဟုတ်လားနော်အေးအခုဘာလာမတော့ပိုလာမယ်စိတ်ဝင်စားစားမစားစားတဏှာကြီးတော့ပြည့်အောင်ထိုင်ရမှာပဲတော့ဦးဇင်းတို့ဘိုးရဲ့အကြောင်းကလည်းပြောကြအောင်ကောင်းတယ်ဘိုးကသူကအတိတ်ပဲနှစ်ခွထွက်ပြီးတော့နော်လေဒီဆိုဖရာကြီးရှင်းပြတာရှိတယ်ဘိုးဆိုတဲ့အတုံးတော့ကိုဦးဇင်းတို့ဘယ်နေရာမှာတုံးတော့ရှစ်တက်တိမ်မှာတုံးတယ်နော်ပိုက်တက်ခိုက်တက်နေရာမှာတုံးတယ်ဟုတ်တယ်မဟုတ်လားအဲ့ဒါဘိုးရဲ့အတိတ်ပဲကိုအဲ့ဒါနဲ့ပဲကပ်ပြီးတော့မှတ်ရမယ်တကယ်တမ်းကဘိုးဆိုတာဘလဆိုတဲ့ဇာတ်ကနေဆင်းသက်လာတာဘလဆိုတာဘာလဲလို့မင်းခွန်အားရယ်နော်အဲ့ဒီဘိုးကိုဆိုတော့ဖရာကြီးကပฏิပက္ခဓမ္မေပလီယံတီတိပလာနိစံကျင်ဘက်ယံသူတွေကိုတိုက်ခိုက်ဖြီးကြီးနှိမ့်ဆက်နိုင်လို့ဘိုးလို့ခေါ်တယ်တဲ့စံကျင်ဘက်ယံသူတွေရဲ့ပုံမှာလွှမ်းမိုးနိုင်တယ်အနိုင်ယူနိုင်တယ်ဖြီးဖြီးစီတိုက်နိုင်တယ်ခိုက်နိုင်တယ်ဒါကြောင့်မလို့ဘိုးလို့ခေါ်တယ်ဒါကအဓိပ္ပာယ်တစ်မျိုးအကံပနတ်ဌေနပလာနိတဲ့အဲ့ဒီစံကျင်ဘက်ယံသူတွေနဲ့တွေ့တဲ့အခါမှာမတုံမလို့ကြံ့ကြံ့ခံကြီးယက်တီနိုင်တဲ့အတွက်ကြောင့်လည်းပဲဘိုးလို့ခေါ်တယ်တဲ့ဘိုးရဲ့အတိတ်ကိုနှစ်မျိုးပြောတာနော်ယ ရန်သူကိုချိန်မုံးပြနိုင်လို့ဘိုးလို့ခေါ်တယ်။ရန်သူတွေကကိုယ်ကိုလာတိုက်တဲ့အခါမှလည်းပဲကြမ်းကြမ်းခံကြီးမတုံမလုံရက်တည်နိုင်တဲ့အတွက်ကြောင့်လည်းဘိုးလို့ခေါ်တယ်။အဲ့တော့အဓိပ္ပာယ်ဘယ်လိုထွက်လာတော့ဆိုတော့တိုက်စစ်ပန်းရောခံစစ်ပန်းရောအရန်ကျွမ်းကျင်လိမ်မာထက်မြက်တယ်ဆိုတဲ့အဓိပ္ပာယ်မသိရဘူးလား။သိရတယ်နော်။ရန်သူတွေကိုတိုက်ခိုက်ချိန်မုံးနိုင်တယ်ဆိုတာဒါတိုက်စစ်ကောင်းလို့ပေါ့။ရန်သူတွေလာတိုက်တာကိုမတုံမလုံဒီတိုင်းပဲပုံမှန်တိုင်းအေအစီတွေရက်တည်နိုင်တယ်ဆိုတော့ဒါခံစစ်ကောင်းလို့ပေါ့ဟုတ်လားဒါကလောကအနေနဲ့နားလည်ဆွဲဖို့အတွက်ဥမာဆိုတာလိုအပ်တယ်နော်အေးအဲ့လိုပဲအဲ့လိုနောက်တိုက်စစ်ပိုင်းရောခံစစ်ပိုင်းရောနောက်တကယ်တမ်းကဒီခန္ဓာကိုယ်ဆိုတာကုသိုလ်နဲ့အကုသိုလ်တို့စစ်တိုက်နေတဲ့စစ်မြေပြင်တစ်ခုပါပဲပြောရလို့ရှိရင်ဟုတ်လားသူတော်ကောင်းတရားနဲ့ကိလေသာနဲ့စစ်တိုက်နေတဲ့စစ်မြေပြင်တစ်ခုပါပဲအဲ့လိုစစ်မြေပြင်လေးဖြစ်တယ်ဆိုရင်ကိုမစိုးသေးဘူးလို့အစဉ်ထင်တယ်နော်ဒီဘက်ကတစ်ဖက်သက်ဘာမှကိုမရှိပဲနဲ့ဟိုဘက်ကပဲတစ်ဖက်သက်အုပ်ချုပ်ထားတယ်ဘာတိုက်မှုမှကိုမရှိဘူးဆိုတာရှိတယ်။နော်အဲ့ဒါဥစ္စာကကြပြားလေးတစ်ပုတ်ရှိတယ်မညာဘူးဖြစ်နေတယ်ရအောင်ကျက်တယ်ဒီပိုင်းတစားပဲရတယ်။အမဟာဗောဓိမြန်ဆိုကြီးရေးထားတာရှိတယ်။နော်တစ်ဖက်သက်ကြပြားရဲ့နာမည်ကတစ်ဖက်သက်တယ်အဲ့ဒါကြပြားနန်းတော်ဆိုတဲ့စာအုပ်ထဲမှာရှိတယ်ရှားပြီးတော့ဖတ်ကြည့်အရင်ကောင်းတယ်။နော်ကိုနောက်ဆုံးလို့သူနောက်ဆုံးတော့တော်သေးမြသေးဆိုရသေး၏ဟုတ်လားကိုကနောက်ဆုံးလို့သူကနောက်ဆုံးမဆိုတော်သေးတယ်လေခုကနောက်ဆုံးလဲသူကအတင်းဖြစ်နေတာပဲတဲ့။အရင်ကောင်းတဲ့အဲ့ဒီကဗျာလေးနည်းနည်းကြော်ညာလောက်ပဲဝင်ခဲ့လိုက်မှာဟုတ်လားအဲ့ဒါပြောနေတာကဘာလို့ဆိုတာဒကာတော်မတို့ဦးဇင်းတို့ရဲ့ခန္ဓာကိုယ်ဟာတော့စိတ်မြေပြင်တစ်ခုပေါ့တော့စိတ်မြေပြင်ဆိုလို့ရှိရင်ကိုယ့်ဘက်ကဘာလဲသူ့ဘက်ကဘာလဲကိုယ့်ဘက်ကသူတော်ကောင်းတရားပေါ့သူ့ဘက်ကကိလေသာတရားအောင်အဲ့ဒီအနေအထားမျိုးနဲ့နိုင်ရှင်ကြီးမှာဒီဘိုးရဲ့အတိဘယ်ကအများကြီးပေါ်လွင်တင်ကြအောင်အဲ့ဒါဘိုးကဘယ်တစ်ပါးရှိတယ်ဆိုတော့၅ပါးရှိတယ်အဲ့ဒီဘုံ၅ပါးကစောစောကအိန္ဒိယ၅ပါးနဲ့တရားဖို့အတူတူပဲတတ္ထာဝရိယပတိသမာဓိပညာဒီတရား၅လုံးကိုပဲဦးဇင်းတို့ရှုထောင့်အတိအဓိကနေကြည့်ပြီးတော့နာမည်အတိအဓိပေးတာစိတ်ကိုအစိုးရတဲ့အပိုင်းကနေကြည့်ပြီးတော့သူ့ကိုအိန္ဒိယလို့နာမည်ပေးတာစံကျင်မဲ့ရန်သူတွေကိုတိုက်ခိုက်နိုင်လို့စံကျင်မဲ့ရန်သူတွေနဲ့တွေ့တဲ့အခါမှာမတုံမလုံနေနိုင်လို့အဲ့ဒီရှုထောင့်ကကြည့်ပြီးတော့ဘိုးလို့နာမည်ပေးတာအဲ့လိုဆိုရင်ဒီတရား၅လုံးရဲ့စံကျင်မဲ့ရန်သူတွေကဘယ်သူတွေတော့ကိလေသာတွေတကိလေသာကိုသူ့အပိုင်းလေးနဲ့သူပြောတယ်စိတ်ဝင်စားတယ်ကတော့အတော့ကောင်းတယ်အဲ့ဒီတရား၅လုံးမှာအတီးဒီသူ့ရန်သူနဲ့သူရှိတယ်အတွေ့သူ့အတွေ့နဲ့သူရှိတယ်နော်တရားတရားရဲ့စံကျင်မဲ့ရန်သူကဘယ်သူဘယ်သူလဲလို့မေးရင်တဏှာပဲတဲ့နော်လိုချင်မှုရချင်မှုဖြစ်ချင်မှုအလွန်နေကြတယ်ဟိုအဖြစ်ချင်းတရားဖြစ်ချင်းစိတ်ထဲမှာစိတ်ကူးရင်တွေအများကြီးရှိဟုတ်လားပါတယ်လေအလိုဆန္ဒတွေပဲလေဟုတ်တယ်မို့လားမဖြစ်ချင်တာလဲတဏှာပဲဦးဇင်းထင်တယ်မဖြစ်ချင်တာလဲတဏှာပဲလို့ထင်တယ်ဟုတ်လားမဖြစ်ချင်ဘူးဆိုတာပါလေဒါမဖြစ်ချင်ဘူးဆိုတော့ဒါရဲ့ဆန့်ကျင်ပဲဖြစ်ချင်တယ်ဆိုတာကမသိမသာပါတယ်နည်းနည်းနားလည်မလားမသိဘူးနောက်စဉ်းစားတော့ဒါဒီကိစ္စကြီးမဖြစ်ချင်ဘူးမဖြစ်ချင်ဘူးလို့ပြောနေတာအာတာယာကိုပြောနေတာဒီကိစ္စနဲ့ဆန့်ကျင်ပဲဖြစ်ချင်တယ်ဖြစ်ချင်တယ်လို့ပြောနေတာနဲ့သိမထူဘူးဟုတ်တယ်မို့လားတော့ဦးဇင်းတို့တရားတရားရဲ့ဆန့်ကျင်ဘက်ကဘာလဲလို့မေးအဲ့ဒီဖြစ်ချင်မှုလိုချင်မှုရချင်မှုတဏှာပဲတဲ့နော်ဝိရိယရဲ့ဆန့်ကျင်ဘက်ကဘာတော့ဆိုတော့ကောတစ္စဆိုတဲ့ပြင်းရင်မှုပဲတဲ့မြင့်မြတ်တဲ့လုံငန်းမှာစိတ်မရဲဘူးလို့ဟောလေဒီဆိုရအဲ့လိုပြောတယ်ဆရာကြီးပြောတဲ့စကားလုံးတွေကတော့အရန်ထိရောက်တယ်ပေါ့နော်စိတ်မရဲဘူးဒီလုံငန်းကိုလှုပ်ဖို့အတွက်မစွန့်လို့ရဲဘူးအဲ့ဒီဘက်မှာရဲရဲတင်းတင်းမရှိဘူးစားကောင်းတောက်ကောင်းလောက်နေကောင်းထိုင်ကောင်းလောက်ဒီလောက်ပဲလုံမယ်ပေါ့ဟုတ်လားပြက်ပြက်သားကအဲ့လိုမျိုးမလားဟုတ်လားဝရိယနဲ့ပတ်သက်ပြီးတော့ပြောတာနော်အဲ့ဒါကိုကောတိဇာလို့ဒီလိုပြောတယ်ကောတိဇာဆိုတာပြည့်စုံခြင်းနော်ဝရိယရဲ့စံကျင်ဘက်ဒီကောတိဇာဝရိယပြီးတော့ဘာလာတော့တတိတတိနော်တတိပလံတတိရဲ့စံကျင်ဘက်ကဘာလို့ဆိုတော့မုထာတိဇာတယ်တတိလွတ်လွတ်နေတာတတိလွတ်လွတ်နေတာဟိုဆရာတော်ကြီးကဘယ်လိုပြောတော့စိတ်ကအာယုံတစ်ပါးတို့ထွက်ထွက်ပြေးနေတယ်တဲ့ဟောအဲ့လိုပြောတာနော်တတိလွတ်တယ်ဆိုတာဘယ်လိုပြောတာစိတ်ကအာယုံတစ်ပါးကိုထွက်ထွက်ပြေးတယ်ကိုထားရင်လည်းအာယုံမှာမနေဘူးတဲ့ဒီစိတ်ကထွက်ထွက်ပြီးတော့ပဲပြေးနေတယ်အဲ့ဒါမုထသစ္စာပဲအယံနာရှင်းတယ်ပေါ့နော်အဲ့ဒါတတိယယံသူတမာတိယယံသူကဘာလဲဆိုတော့ဝိခေပါတယ်ဝိခေပါဆိုတော့ပြန့်လွင့်တာစိတ်မငြိမ်တာစိတ်မတီးတာဟုတ်လားအဲ့ဒီဝိခေပါကတမာတိယယံသူပဲပညာရဲ့ဆန့်ကျင်ဘက်ကဘယ်လိုလုံးဆိုတော့တဏ္မောဟတဲ့အာယုံရဲ့သဘောကိုမှန်မှန်ကန်ကန်မသိတာအဲ့ဒါကိုဆိုရည်ကဘယ်လိုရေးတယ်ဆိုတော့အာယုံရဲ့သဘောကိုမသိတဲ့တော့ညံမှိမ့်မှိမ့်မှုကြီးတည်းလို့အဲ့လိုရေးတယ်ညံကဘယ်လိုဖြစ်လဲမှိမ့်မှိမ့်နေတယ်ပြက်ပြက်သားသားရှင်းရှင်းလင်းလင်းမရှိဘူးဟုတ်လား
mien ni ni apa apa ni tu, ane ni tu, no. Lepas tu ada di tu yang tu ni tu masih ada, siapa? Elu yang tu dia boleh macam mau pergi naik lomu, bolu kore. Eri yang tu dia kau lantai lu sih, jangan kanji jadi naik lule, bolu kore. Lepas kau kat kelu naik jadi ni sih, di bole kau kong api wan di bolu le. Kong api wan lu sih naik mian naik, tak jang di bole ngapa bole balu anglo, kau mian me. Ada benda usih sih babi tu. Biasa saja naiya macam mihu, na. Ada belau sih doa belu, jadi nota semini lau doa sih umur lute, na. Ada ujian tu bobi tu bala meru, bojian kena ba, na bojian sura segelung lewo nale bolu le, bojian sura body engko bojian ko, na. Body sura di saliva ko tiri menyang ko jora, sedut di sana dambir tu tu bozi di tan body. Ati saliva wu kong suwa tida mnyenda lu ara wu bodhi lu kho ere. Tam bodhi. Tam bodhi ya engo tam bo zengo. Ati saliva wu kong suwa tida di menyan ya jenye enga ya asa ibai negu bo zeng lu piora. Menyan ya enga asa ibai negu. Pala uji baale sura po nui ang na thang jiyam na. Ati saliva wu tida menyan wu bodhi lu kho ere. Eri body ya enga asyibai, body ya engo, bojengo. Hula, body enga gue pali sikan ya belulau taro, bojenga lulau lade. Eta goma, bojeng lo dilo, siya subiro kora. Bojeng sura, naga jeng sura liga enga sura, ka wopshuta ke biro, bojeng lo lue sulaida. Amanga body enga, hula, menya ya enga asyibai ya. Nauta la ume no, mekenga, meken. Mega sudah lang, engga sudah seibai, lang ya seibainya. Nah sendiri jadi ayah, saya mula dia kau ni, hula. Kau bosan pada bahasa itu, kau ne bar, menyanyi engga seibai. Bar itu sudah, pedih dan bosan, temawisya dan bosan, uriya dan bosan, piti dan bosan, padati dan bosan, temari dan bosan, ubeka dan bosan. Menikah. ความยากความยากจริงๆเพื่อใช้ไม่กี่ลีตาอาดูเดียริโก้ความยากจริงๆเพื่อใช้ไม่รู้เกี่ยวอะไรเนี่ยมาพูดยังคนบ้าจังเกี่ยวอะไรมันมีไม่ถึงเนาะเอ๊ะแต่อันนี้มันว่าเกี่ยวอะไรด้วยจังถ้าพูดยังคนบ้าจังอุจิโนเจียเกี่ยวเนี่ยมันรู้ตัวเองได้ไปเลยว่าเกี่ยวอะไรแล้วดีคนบ้าเนี่ยปีจงรู้สิเมื่อไงเองอาศัยไปมาเนี่ยปีจงเนี่ยด้วยจังที่บอกว่าเมื่อไงกูอยากบอกด้วยชีนี่เนี่ยลงเล่าเดี๋ยวสุดจะตบมือนั่นเลยยังมาเอาละพูดยังคน Megan Shiba. Now, Megan, so there's a galega. Megan ka. Hola. Mega sura bale, lan. Inga sura, say by. Langa bego, y'all see the dead lan lay to me. Never chamba go, y'all see the dead lan. Sedudu abaye do. Apana mani katawa. Dari didi tamo. Not this aliva, eh? A bay liva go, mecha mea ya. Kagwa dami bido. Never nankis and didi mego. Never chamba go, ya on put it with ya. Melu kore. Lan sura arabe. No? This aliva go, ti bido. Never chamba go, ya on put it lo. Pretty lango. Mega lo kore. အဲ့တော့ဦးဇင်းတို့စဉ်းစားလေ့ရှိတာကလမ်းဆိုရင်တော့သူကတနေရာကိုတော့ရောက်ရမှာပဲလေဘယ်လမ်းမဲ့ဖြစ်ဖြစ်ပါလမ်းတို့မြည်ဒီတနေရာကိုတော့ရောက်ရမှာပဲတတိလမ်းကဘယ်ကိုရောက်စီတဲ့လမ်းလဲဆိုတော့နိဗ္ဗာန်ချမ်းသာကိုရောက်စီတဲ့လမ်းပေါ့ဒါကြောင့်မို့လို့လမ်းတကလမ်းထဲမှာဒီမဂ္ဂင်၈ပါးဆိုတဲ့လမ်းဟာအမြဲဆုံးဖြစ်တယ်လို့မြတ်စွာဘုရားဟောတာနောက်ကျန်တဲ့လမ်းတွေကတော့အမျိ ဒီနေရာမှာမဂ္ဂင်7ပါးနဲ့နိဗ္ဗာန်ကိုအကြောင်းအကျိုးသဘောအနေနဲ့မမြင်ရဘူး။နော်တဏှာလောဘနဲ့ဒုက္ခကိုအကြောင်းအကျိုးသဘောအနေနဲ့မြင်ရမယ်။တဏှာလောဘကြောင့်ဒုက္ခဖြစ်ရတယ်။မဂ္ဂင်7ပါးနဲ့နိဗ္ဗာန်ကြတော့အဲ့လိုမဟုတ်ဘူး။မဂ္ဂင်7ပါးကြောင့်နိဗ္ဗာန်ကြီးဖြစ်ရတယ်လို့အဲ့လိုမဟုတ်ဘူး။နိဗ္ဗာန်ကတော့သူရှိသေးလား။
မဂ္ဂင်7ပါးလမ်းကြောင့်နိဗ္ဗာန်ကြီးဖြစ်လာတာမဟုတ်ဘူး။မဂ္ဂင်7ပါးလမ်းကိုရောက်ရင်နိဗ္ဗာန်ကိုရောက်မယ်လို့ပြောတာ။ကိုပြမှုရှိရဲ့နော်။ရန်ကုန်သွားရန်ကုန်ရောက်စီတဲ့လမ်းကိုသွားမယ်ဆိုရင်ရန်ကုန်ရောက်သွားမယ်။မန္တလေးကိုရောက်စီတဲ့လမ်းကိုသွားရင်မန္တလေးရောက်သွားမယ်။ဒီရန်ကုန်ရောက်စီတဲ့လမ်းမန္တလေးကိုရောက်စီတဲ့လမ်းကြောင့်
Yangon do Manali Rosada, Chilana, Maho, Yangon Mania Toto Shivida. Hola, Taya Megan Shibau, Puam Yayin, Levan Chanago, Yamau Pure. Megan Shibaja, Levan Chana, Chilana, Maho, Taya Levan, a Chongin, Tasalo Pelo, Titi Taya, Mayana. Hola. The Eddie Megan Shibaga Barido, Dara Peter, two Junjan Vida. Hola. Not Dean Bogo, we better not Lomanzi, not Jamboy, Seattle Piava. นับฤทธิ์ตมุปปาเจตนาကိုပြောတိုင်းမင်းရှင်ပါတော့ပါမှာပဲလीဟုတ်လားနိဗ္ဗာန်ချမ်းသာကိုရောက်အောင်ရောက်အောင်အရောက်ဖို့မယ်ဒီလမ်းရဲ့အင်္ဂါအစိပ်ပိုင်းရှိခုသတ္တမတိဋ္ဌိသမတင်ကပ္ပလို့ဆိုရဲမင်္ဂန်စွာပြည့်မြင့်ခြင်းမင်္ဂန်စွာတွေးကြံခြင်းဆိုတဲ့ပညာမဲ့ခင်နှစ်ပါးဟုတ်လားတမဝါယအဲတမဝါစာတမကမ္မတာတမအာဇီဝလို့ဆိုရဲ မင်္ဂန်စွာပြုစုခြင်းမင်္ဂန်စွာအတ္တမွေးဝမ်းကြောင့်မူပြုခြင်းလို့ဆိုတဲ့တိလမဲ့ခင်၃ပါးပြီးတော့ပါတော့တမဝါယမတမတတိတမတမာတိဆိုဆိုတဲ့အမှန်ကန်တဲ့အာထုံမှုမင်္ဂန်တဲ့တတိမင်္ဂန်တဲ့တည်ငြိမ်မှုလို့ဆိုတဲ့အမာတိမဲ့ခင်၃ပါးအဲ့ဒီအင်္ဂါအစိပ်ပိုင်း၈ခုပေါင်းထားရင်ဒါပါခေါ်တော့မဲ့ခင်မတူအစိပ်ပိုင်း၈ခုလုံးပြည့်စုံသွားမှနော်အဆုံးဆုံးစွန့်ရည်တတိကိုပြမယ်လို ဟုတ်တယ်မဟုတ်လားအခုဝိရဏတရားကိုအထုတ်နေတဲ့အခါမှာမိုးစောပြာကြီးအမင်းရှိတာပေးတဲ့တို့ကြားဥမှာပါလုဒ္ဓမေခင်၅ပါးတဲ့ဟုတ်တယ်မဟုတ်လားတမတိတိယတမတင်ကပ္ပယေတမဝါယမယေတမတိတိယတမတိမာရိယေဒီ၅ပါးနဲ့အထုတ်ဒီလမေခင်၃ပါးဆိုတာကသောတော့ကဆောက်တည်တာအဲ့ဒီဒီလမေခင်နေတဲ့မှာဒီဝိရိဒိစတေတိတ်တေဆိုတာကနောက်ဦးဇင်းတို့ပေးတဲ့ပေါင်းတဲ့တော်တို့သူကတပြိုင်တည်းတည်းရှင်းနိုင် drain the tape shed elusory. Hola. Ta aozea, the bawa de aye, not a need, a lady who pyopia, ta was all over, you know, Jonah, hola. At the beat of one to one, Nale ya maga. Tea making ship party leve, Paloa metia lelu me, Nyala, Poya metia. No bawita batia sura, ta ujora. Hoyala. At the, you know, that's a very Kurumia diga. Nyala, Poya metia, so be the body bekia dea, the only neck on the bar hobiara. Could also corner suit, then charge you the absence and not only on the bar of your babido, see the abbey. The dinner out window, same as Alushi, a young inside table charge it. The body with the other on the bow, 2 yards, Sulai Messi, but 2 quadia chanada, Sadoma is here. Hola, Megan Shibago, Badaye, Sanaye, Sweye, Pitiye, Patadiye, Edinago Pontella. At the day who absent body with the other on the Kunabaye, not a change of way. Hola. The bones of the two diaria, Horele Bare, Direle Bare, not a bomb, Yazun Diaga Behales, or like what was the early child at Pejila. About Amyazo, who really parted, did really parted, Amyazo, Barney de Dia, also they my Barney de Diaro, Machi. But Amyazo, Bedea, Barley, look, Abonale, and Logi. Hola. Lauzi, Barley, so Eddie Diari, Ziba, Mubo, Bobido, Bolin, Bar, and Logi, kind of out there. Hola. The body of Kia Dea, don't let Kona Bar. No, also absent, Kona Sue, Ego absent, Sadon Low. Daddy Abaloa, Malelumi. ปวงญาเมเตียเด้ดูปวงญาเมสิโลชิยมาสิจีก็เป้อายุงโกมะณตนามานะทิฏฐิโลชิยไม่ซ้วยละเมเนกิริตาอัตโตเตยะดิกาดิสิกิริลุตตวาสิโลไม่ต้องตาโซเลยเป้ไอ้ปุคคุยะสิกาอัตโตเตยะกะลุกุลุเมโลเมสวาเปียฮ้อทาหอยล่ะถ้าจังบาลุพุโลโดปวงญาโกโลเด้ถ้าจังเตียก้องเซนเป้ทาดาบาละโดปาวีตัปปะเตียหอล่ะถ้าจังเป้ตะก้องตะโดวันโดดิกะนี้อุจินโด နောက်ပွားများပြခြင်းရဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့နောက်ဉာဏ်ပညာရဲ့စွမ်းရည်တတ္တိဒါတွေကိုဦးဇင်းတို့ပြောပါတယ်ဟုတ်လားပြီးတော့ဒီပွားများခြင်းရဲ့နောက်ရည်ရွယ်ချက်ကိုပြောပြတဲ့နောက်မှာနောက်ပွားများကြမယ်နောက်တရားတွေကိုလည်းဒါပြည့်စုံဆုံးဘုံတို့ပြောပြပါတယ်နော်ဒါကြောင့်ပေးတဲ့ပေါင်းတို့တော်ကတော့ဒီတရားသုံးတဲ့ခုနှစ်ပါးကိုပွားများအောင်ကြိုးစားတဲ့နေရာမှာအဓိကကဘာလဲလို့မေးရင်နောက်ဝ ပြီးတော့ပါလာမှာတော့ဘိုးရှင်ခုနှစ်ပါးဘိုးရှင်ခုနှစ်ပါးရတယ်တဲ့တိခါသုံးပါးရတယ်တဲ့တိခါသုံးပါးကိုအနှစ်ချုပ်ရင်အပမာဒဆိုတဲ့တတိတရားတစ်လုံးရတယ်တဲ့ဟုတ်လားတတိနဲ့နေလို့ရှိရင်သီလသမာဓိပညာပြည့်စုံနေပေါ့ဟုတ်တယ်တတိလေးရှိပြီးတော့နေကြည့်သီလနဲ့အဲ့ဒီချင်းရှိတာပဲ ဒီလားသမားကြီးပညာရှိနေရမဲ့ခင်ရှိပါပြည်စုံနေလို့ဆိုရမယ်။မဲ့ခင်ရှိပါနဲ့ပြည်စုံရင်အကျယ်ပေါ်ဒီပြည့်တရားသုံးသက္ခဏပါကိုကျင့်သုံးရတောက်တယ်လို့နားလည်ရမယ်။ဒါပေါ်ဒီပြည့်တရားသုံးသက္ခဏပါဒီပိရိကတ်သုံးဖို့ရဲ့အစီအနှစ်အနှစ်ချုပ်ပဲ။ဟုတ်ရဲ့လား။အဲ့တော့အလိုအနှစ်ချုပ်လိုက်တော့ဘယ်သွားပြီးတော့ခေါင်းဆိုင်နေလဲဆိုတော့အတ္တမာဒါဆိုတဲ့တတိတရားမှာခေါင်းဆိုင် ဒီတရားလက်ခံထားပြီးတော့မိမိခန္ဓာမှာဖြစ်တိုင်းဖြစ်တိုင်းတော့တဘာဝတရားတွေရဲ့ပုံမှာစွမ်းအားရှိသည်များသတိထားပြီးတော့နေခြင်းလို့ဆိုတယ်။မြင်မြင်တဲ့လုပ်ငန်းရှင်ကိုကြိုးစားပြီးတော့မဲ့ညာပုညမြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတယ်။သူတော်ကောင်းတွေခြေကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီနေ့မေတ္တာပေါင်းသူတော်ကောင်းတို့ကြိုးစားအထောက်ကြရတော့ဌာနတိလသမာဓိပညာကုသိုလ်ကောင်း
ပဒနာအောင်စုပြုကြကုန်ရသည်